Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးရဲ့ညတညဖြစ်ပါလိမ့်ခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေ2022ခုနှစ်ဇွန်လ23ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလုံးပြီးတော့32:51အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒါမှမဟုတ
်ကျွန်တော်ကတော့ဝင်းမင်းပါမိုက်ဤတင်စင်တဲ့ဒီနေ့ထစ်တဲ့ရောက်တဲ့တွေကိုပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေတဲမှာတော့ဒေါင်ဆန်းစုကြည်ကိုအချင်းထောင်တဲကိုပို့လိုက်ပါပြီအာဆီယံကမြန်မာကိုဖိအားပို့မပေးရင်တော့ပို့ဆိုးလာမယ်လို့ကုလလူခွင့်ရဲ့အထူးကိုယ်စားလှယ်ကသတိပေးလိုက်ပါတယ်နောက်ယူကရိန်း EU ဖွဲ့ဝင်ဖြစ်ဥရောပလွှတ်တော်ဘက်ကတခဲနဲ့စားထောက်ခံလိုက်ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါခွေရနေ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ဒေါန်ဆန်းစုကြည်ကိုနေပြီးတော့အချုပ်ထောင်ကိုပို့လိုက်တယ်လို့စစ်ကောင်စီကနေနေထုတ်ပြန်လိုက်ပြီးတော့ဒီနေ့ရုံးချင်းကိုလည်းအကျဉ်းထောင်ထဲမှာစစ်ဆေးခဲ့ပါတယ်။စစ်ကောင်စီဘက်ကဒီလိုလှုပ်လိုက်တာနဲ့ပတ်သက်ပြီ
းမြန်မာနိုင်ငံဝင်နေတဲ့ဒေါန်ဆန်းစုကြည်နဲ့ဒီထောက်ခံနေတဲ့ဒီရဲ့ဗာအဓိကအကြောင်းတွေရဲ့ချက်တွေလို့ခေါ်ပါအခုလက်ရှိဒေါန်ဆန်းစုကြည်ဒီ
ဒီမှာပြရတဲ့ကောင်းတော့ကြည့်နေတယ်ဆိုတာဒါအမှန်တကယ်ရှင်နေသူပြောတော့ဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်သခိုင်းတိုင်းကလေးမျိုးဘက်မှာစစ်ကောင်စီတက်တင်တဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေတဲ့အချိန်လေးတခါသခိုင်းတိုင်းဒီလက်ပတော်တောင်ဒေသဘက်ကရွာတွေကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အချိန်လေးစတာတွေကိုလည်းတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီကြောင်းနဲ့တင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုတော့ကိုဝင်းမင်းနဲ့မအီတန်စင်တို့အကျဉ်းချပေးမှာဖြစ်ပါတယ်ဗျာ
။ဒေါန်ဆန်းစုကြည်ကိုစစ်အာဏာသိမ်းပြီးလှုပ်ဝဲနေရာမှာထိန်းထားခဲ့ရကနေအခုတော့အကျဉ်းထောင်တဲကိုပို့လိုက်ပါပြီ။စစ်တပ်ကအာဏာသိမ်းပြီးအရွေးချယ်ခံနိုင်ငံကောင်းဆောင်ဘဝကနေဖယ်ရှားခံရတဲ့ဒေါန်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းထောင်ကိုမနေ့ကပြောင်းရွှေ့လိုက်တယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီနေ့အတည်ပြုလိုက်ပါတယ်။ဒီနေ့ကြာနာစစ်ဆေးတဲ့နိုင်ငံတော်လှုပ်ဝဲဥပဒေချိုးဖောက်တယ်ဆိုတဲ့အမှုပါဝင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုဒီထောင်တွင်းကအထူးတရားရုံမှာပြောင်းရွှေ့စစ်ဆေးသွားတော်မှာပါဆီယနာသိမ်းပြီးပြီးချင်း2021ခုနှစ်ဖေဖော်ဝါရီလတည်းကဒီမိုကရေစီကောင်းဆောင်ဒေါန်ဆန်းစုကြည်ကိုဖမ်းကပထမအိမ်မှာနောက်လှုပ်ဝဲနေရာကိုရှေ့ပြီးအမှုများစွာနဲ့တရားဆွဲလာခဲ့ကအခုတော့အကျဉ်းထောင်သီးသန့်ဆောင်ကိုထတ်ရွှေ့လိုက်တာပါနိုင်ငံတော်လှုပ်ဝဲဥပဒေချိုးဖောက်မှုတဘာဝဘေးရန်ရဲ့ဆိုင်ရာဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂတိလိုက်စားမှုစတဲ့အမှုတွေပါဝင်အမှုပေါင်း18ခုနဲ့လူထုအများချစ်တဲ့ခေါင်းဆောင်ကိုတရားစွဲထားတာပါဒီအမှုတွေကြားနာမှုအတွက်သတင်းတောက်တွေတက်ခွင့်မရှိတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေလည်းသတင်းမီဒီယာတွေကိုပြောခွင့်စစ်ကောင်စီကနောက်ပိုင်းပိတ်ပင်လိုက်တာကြောင့်ဒီကြားနာမှုအသေးစိတ်တွေကိုတော့သိခွင့်မရပါဘူးလက်တော်အချိန်ထိတော့အသက်89နှစ်မကြာခင်ကပြည့်သွားတဲ့ဒေါန်ဆန်းစုကြည်ကိုဆက်ထက်ဆွဲထားတဲ့အမှုတွေကချောက်မှုတွေထောင်တန်း17နှစ်အထိပြည့်တဲ့ချမှတ်ထားပြီးဖြစ်ပါတယ်ခင်ဗ
ျရှေးတောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်မှာဖိအားတိုးမြှင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေဆုံးရှုံးရပြီးတော့အထူးဒုက္ခတွေပို့ပြီးတော့ခံစားရလိမ့်မယ်ဆိုပြီးတော့မြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တော်မန်နူးစ်ကဒီနေ့တတိပေးပြောဆိုလိုက်ပါတယ
် The longer we wait the more inaction that there is the more people are going to die the more people are going to suffer
အချိန်တွေပို့ပြီးတော့ထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပို့ပြီးတော့တည်ကြည်ကြရလိမ့်မယ်လူတွေပို့ပြီးတော့ဒုက္ခရောက်ပါလိမ့်မယ်မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားလို့မဖြစ်နိုင်ဘူးဆိုပြီးတော့မလေးရှားနိုင်ငံကိုရောက်နေတဲ့ကုလအထူးကိုယ်စားလှယ်ဒေါ်မန်နူးစ်ကပြောသွားတာပါမြန်မာနိုင်ငံတွေကျက်ဖက်မှုတွေရက်ပြီးတော့အပြုသဘောဆောင်တွေးဆောင်ဆွေးနွေးမှုတွေဖြစ်လာပြီးဘုံသဘောတူညီချက်5ရက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာချမှတ်ထားပေမဲ့လေဒါကိုလက်တွေ့အကောင်အထည်မဖော်နိုင်ရင်အလကားပဲဆိုပြီးတော့သူကပြောသွားတာပါမြန်မာပြည်နဲ့ပတ်သက်ပြီးတော့မလေးရှားနိုင်ငံခြားရေးဝန်ကြီးကတော့လက်တွေ့ကျကျအကောင့်ထဲပေါ်လာတာကိုတွေ့ရပြီးတော့သူ့ရဲ့အကြံပြုချက်တွေကိုတခြားအာဆီယံခေါင်းဆောင်တွေကလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာမယ်ဆိုပြီးတော့ဒေါ်မန်ဒူးစ်ကပြောပါတယ်ရှင်
။ Ukraine EU ရောပါသမဂအဖွဲ့ဝင်ဖြစ်လာရေးကနူးအဆင့်အဖွဲ့ဝင်နိုင်ငံလောင်းဖြစ်ထောက်ခံအတည်ပြုပြလိုက်ကြပါတယ်။ဒါဟာဥရောပကောင်စီထိပ်တီးပွဲမတိုင်ခင်ဥရောပလွှတ်တော် EP ဘက်ကနေတခဲနဲ့မဲခွဲအတည်ပြုပြလိုက်တာဖြစ်ပါတယ်။ဥရောပခေါင်းဆောင်အားလုံးအနေနဲ့လည်းဒီနေ့နေ့လည်းထိပ်သီးပွဲကြရင်မဆိုင်မတွဆက်ထောက်ခံပေးဖို့သမိုင်းတာဝန်ရှိနေတယ်လို့လည်းအခုလွှတ်တော်ဆုံးဖြတ်ချက်ထဲတောင်းဆိုထားပြီးဥရောပကောင်စီအကြီးအကဲဘက်ကလည်းအဲ့ဒီလိုဆုံးဖြတ်ဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းထုတ်ပြောထားပါတယ်ဥရောပကောင်စီဥက္ကဋ္ဌ Charles Michael က ဥရောပခေါင်းဆောင်တွေအားလုံးအနေနဲ့လည်းယူကရိန်းအတွက်အခုလိုဆက်ဆုံးဖြတ်ပေးဖို့ယုံကြည်မှုရှိထားပြီးပါပြီလို့ဒီနေ့ပဲပြောလိုက်တာပါဒီနောက်ဆုံးဥရောပကောင်စီစီဝေးအတွက်ရောဥရောပလွှတ်တော်အတွက်ပါကြိုပြီးပြင်ဆင်ပေးရတဲ့ EU ဥရောပကော်မရှင်ရဲ့အကြီးအကဲအာဆူလာ ဖွန်ဒါလီယွန်ကလည်းယူကရိန်းကိုကိုယ်တိုင်သွားခဲ့ပြီးအခုလိုထောက်ခံမှုပေးဖို့ပြီးခဲ့တဲ့အပတ်ထဲကပဲအခိုင်အမာထောက်ခံခဲ့ပါသေးတယ်ဒါပြင်ဥရောပကော်မရှင်အနေနဲ့ရုရှားချုပ်ချော်စစ်ပြီးအခုလိုယူကရိန်းကိုလက်ခံရေးတပ်တုပ်ရိုက်လုပေးတာအပြင်ယူကရိန်းရဲ့အင်းနီချင်းမော်ဒိုဗာနိုင်ငံကိုလည်းအလားတူရဖို့ပြီးခဲ့တဲ့ပတ်ကပဲထောက်ခံချက်ပေးထားပါတယ်။ဒါအပြင်ဥရောပလွှတ်တော်ကလည်းဂျော်ဂျီယာကိုပါအဖွဲ့ဝင်နိုင်ငံလောင်းဖြစ်တပါးတည်းဆုံးဖြတ်ပေးလိုက်ပါတယ်ခင်ဗျ။
နေတို့မဟာမိတ်အဖွဲ့တွေကိုဖင်လန်နဲ့ဆွီဒင်နှစ်နိုင်ငံတိုးချဲ့ပါဝင်မှုရှောက်ထားချက်ကိုမနေ့တုန်းကအမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဆွေးနွေးကြပြီးတော့ဒီမိုကရက်တစ်ရီပါဘလစ်ကန်အမတ်တွေအပြည့်အဝထောက်ခံပြောဆိုခဲ့ပါတယ်
။ Finland and Sweden are ready for NATO membership.Their accession will provide additional security and stability in Europe.
ဖင်လန်နဲ့ဆွီဒင်နှစ်နိုင်ငံစလုံးနေတိုးမဟာမိတ်အဖွဲ့မှာပါဝင်ဖို့အစဉ်လေးဖြစ်နေပါပြီ။သူတို့ပါဝင်ပြီးတော့တိုးချဲ့ဖွဲ့စည်းခြင်းအဖြစ်ဥရောပရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုထပ်ဆောင်အားဖြစ်ရရောက်ပါလိမ့်မယ်။ဆိုပြီးတော့အမေရိကန်ကာကွယ်ဝန်ကြီးဌာနနိုင်ငံတကာလုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆီလက်စ်ဝမ်လန်ဒါကအထက်လွှတ်တော်နိုင်ငံသားရေးကော်မတီရှေ့မှာပြောသွားတာပါ။ဆွီဒင်နဲ့ဖင်လန်နှစ်နိုင်ငံမှာနေတိုးမဟာမိတ်အဖွဲ့မှာပါဝင်ခြင်းအပြင်ဘလို့အကျိုးမြတ်တွေရနိုင်မလဲဆိုတာနဲ့တူရကီကသဘောမတူဘဲနဲ့ကန့်ကွက်နေတဲ့ကိစ္စအမေရိကန်အစိုးရရာရှိတွေရဲ့ပြောဆိုချက်ကိုမနေ့တုန်းကအထက်လွှတ်တော်အမတ်တွေကြားနာခဲ့ပါတယ်။ကတူမျိုးစုသဘုံတွေနဲ့ပတ်သက်လို့ဖင်လန်နဲ့ဆွီဒင်ရဲ့ရည်တည်ချက်တူရကီပေါ်မှာလက်နက်တင်ပို့မှုပိတ်ပင်ခဲ့တာတွေကြောင့်ဒီနှစ်နိုင်ငံနေတိုးအဖွဲ့မှာပါဝင်လာမှာကိုတူရကီအစိုးရကကန့်ကွက်နေတာဖြစ်ပါတယ်။
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာဘက်9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32 kHz 9303ညာနဲ့9383ညာလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျ VOA American တန်ရဲ့စက်တာရင်းညာသတင်းတွေကိုဆက်ပြောပြနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတော့လူထောင်ကျော်တည်ခဲ့ရပြီးတဲ့ငလျင်ကယ်ဆယ်ရေးဆက်လုပ်နေချိန်မှာတောင်ကိုရီးယားနိုင်ငံဘက်ကလည်းစကူညီပေးလာပါတယ်။အင်အားပြင်းငလျင်မနေ့ကလှုပ်ခဲ့တာကြောင့်တည်ဆုံးသူ1000ကျော်သွားပြီးအသက်ရှင်ကျန်ရနေသူတွေကိုရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေချိန်မှာတောင်ကိုရီးယားကဒေါ်လာ1000အထိလူသားချင်းစာနာမှုအကူအညီပေးဖို့ဒီနေ့ဆုံးဖြတ်လိုက်ပါတယ်။ငလျင်ကြောင့်ကြေးရွာအများပြားပျက်စီးခဲ့ရပြီးတိခိုက်ဒဏ်ရသူတွေလည်း1500ထက်မနည်းရှိနေကတည်ဆုံးသူတွေပါနောက်ထပ်တိုးလာဖို့ရှိနေတယ်လို့လည်းအစိုးရအရာရှိတွေကဆက်ပြောနေပါဗျ။ငလျင်ပြင်းရ 6.1 နဲ့အနောက်တောင်ပိုင်းကိုစမြုတ်ကနေ30မိုင်လောက်ကွာပတ်တီကာပြည်နယ်မှာဗိုလ်ပြုလှုပ်ခတ်ခဲ့တာလို့အိန္ဒိယပါကစ္စတန်နိုင်ငံမိုးလေဝသဌာနကဆိုပါတယ်။အာဖဂန်နစ္စတန်မှာနှစ်20အတွင်းလူသေပျောက်အများဆုံးငလျင်လည်းဖြစ်ပါတယ်။ထိခိုက်ဒဏ်ရာရတဲ့ရွာသားတွေကိုရှာဖွေကယ်ဆယ်ရေးဝန်ထမ်းတွေကကူညီရွှေ့ပြောင်းပေးနေပြီးအိုးအိမ်ဆုံးရှုံးခဲ့ရသူအများအပြားကိုလည်းလိုအပ်တာတွေထောက်ပံ့ပေးနိုင်ပါတယ်။ဒဏ်ရာပြင်းထန်သူတွေကိုတော့ပတ်တီကာပြည်နယ်မြို့တော်ဆာရနာဆေးရုံကိုပို့ပေးနေပါတယ်။ဒါပေမဲ့ဆေးရုံစည်းကမ်းတွေအလုံးလောက်မရှိတာလူနာတင်ကားမလုံလောက်တာတွေရှိနေပြီးလက်တလောဆာရနာမြို့ဆေးရုံမှာလည်းလူနာတွေပြည့်နှက်နေပါတယ်။
တရုတ်ပုဂ္ဂိုလ်တွေပေါ်မှာအခွန်စည်းကျက်မှုဟာတရုတ်နဲ့အမေရိကန်ကုန်သွယ်ရေးစီးဆင်းဆွေးနွေးမှုတွေအတွင်းမှာထိရောက်တဲ့မောင်းနှင်အားတစ်ခုဖြစ်တာကြောင့်ဒါကိုဖျက်သိမ်းဖို့အမေရိကန်ဘက်ကအလင်းစလုံးမဆုံးဖြတ်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးထိတဲ့အရာရှိတယောက်ကမနေ့ကပြောပါသေးတယ်။ကုန်သွယ်ရေးမှာတရုတ်ဘက်ကတစ်ဖက်ဆောင်နေမများမတာလုံနေတယ်ဆိုတော့ကိုလက်ဆုပ်လက်ကင်ပြဖို့ပို့ကုန်အခွန်စည်းကျက်တာကအရေးကြီးတဲ့လက်နက်တစ်ခုဖြစ်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်ထိုင်ကအထက်လွှတ်တော်ဗန်ဒါငွေအသုံးစရိတ်ချထားရေးကော်မတီကိုမနေ့ကပြောပါလိ။အရင်သမ္မတဟောင်းအရင်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကချမှတ်ထားတဲ့တရုတ်နိုင်ငံသွင်းကုန်တချို့ပေါ်မှာအခွင့်အရေးကိုဖယ်ရှားပေးဖို့စဉ်းစားနေတဲ့အကြောင်းသမ္မတဂျိုးဘိုက်ဒန်ကပြီးခဲ့တဲ့ရက်ကပြောပါလိ။ဒီကိစ္စကိုတရုတ်သမ္မတရှီကျင်းပင်နဲ့ပြောဆိုဖို့စီစဉ်နေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။အိမ်ပြီးတော့ပြောရေးဆိုခွင့်ရှိသူခရင်ဂျွန်ဖျဲကတော့ပို့ကုန်အခွင့်ကိစ္စဘာဆုံးဖြတ်ချက်မှမချရသေးတဲ့အကြောင်းနဲ့ဘယ်အချိန်မှဆောင်ရွက်မယ်ဆိုတာမျိုးသတ်မှတ်ဆွေးနွေးနေရမရှိတဲ့အကြောင်းမနေ့ကတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါသည
်အိန္ဒိယအစိုးရပါတီအနေနဲ့လူမျိုးငယ်တိုင်းရင်းသားအထူးကိုသမ္မတလောင်းဖြစ်ထူးထူးခြားခြားအဆုပြုလိုက်ပါတယ်အိန္ဒိယနိုင်ငံရဲ့လက်ရှိအာဏာရဘာရတီးယဂျနတာပါတီ BJP ကသမ္မတနေရာအတွက်အမည်စင်တင်သွင်းတာမှာတိုင်းရင်းသားမျိုးနွယ်စုဝင်အမျိုးသမီးတယောက်ကိုအခုလိုရွေးချယ်အတီးပြုလိုက်တာပါအဆုပြုလိုက်တာပါလာမယ့်ဇူလိုင်လရွေးကောက်ပွဲအတွက်ဝါရီနိုင်ငံသမားဖြစ်သူ ဒရောပါတီမာမူကိုအဆောင်ရောင်အာဏာသာရှိတဲ့သမရနေရာအတွက်ဒီ BJP ပါတီဝင်တွေကရွေးချယ်လိုက်တာပါ။အိန္ဒိယမှာဝန်ကြီးချုပ်ကသာတကယ်အုပ်ချုပ်ရေးအာဏာရှိတာပါ။ပါလီမန်ဝန်ကြီးချုပ်စနစ်ကိုကျင့်သုံးတဲ့အိန္ဒိယမှာသမရကိုလည်းဥပဒေပြုလွှတ်တော်အမတ်တွေကရွေးချယ်ပေးရတာဖြစ်ပြီးလွှတ်တော်အတွင် BJP ပါတီရဲ့အင်အားခိုင်မာမှုကမာမူသမရဖြစ်လာဖို့တေချာလို့နေပါဖြစ်စေပါလေ။တိုက်ခံပါတီတွေကတော့သမရနေရာအတွက်မမူနဲ့ရှင်ပြိုင်နိုင်မှု BJP ပါတီရရှိအောင်ရရှာဝန့်စင်ဟာကိုအဆိုပြုထားပါတယ်ခင
်ဗျ။မြန်ကန်ပြည်အစုမှာအရင် COVID-19 ရောဂါဖြစ်ခဲ့ဘူးတဲ့အရွယ်ရောက်သူ9ယောက်မှာတယောက်ဟာရေရှည်ရောဂါလက္ခဏာကျနေတာကိုတွေ့ရတဲ့အကြောင်းဂျွန်လပထမသတင်းနှစ်ပတ်တွင်ကောက်ခံတဲ့အစည်းအဝေးတွေမှာတွေ့ရတယ်ဆိုပြီးတော့မြန်ကန်ကျန်းမာရေးအရာရှိတွေကမနေ့ကပြောပါတယ်ရေဘူးရအဖြစ်အရွယ်ရောက်သူ13ယောက်မှာတယောက်ကကိုဗစ်ရောဂါဖြစ်ပွားပြီးချိန်ကနေ3လဒါမှမဟုတ်လည်းဒီထက်ပိုပြီးတော့အရင်ကမရှိတဲ့ရောဂါလက္ခဏာတွေကျန်နေတဲ့အကြောင်းစစ်တမ်းမှာဖော်ပြထားပါတယ်အချက်လက်တွေကိုဂျွန်လတရက်နေ့ကနေ13ရက်အတွင်းအမေရိကန်သံကောင်စီရင်ဌာနကကောက်ခံခဲ့ပြီးတော့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကသုံးသပ်ခဲ့တာပါရေရှည်ရောဂါလက္ခဏာဆိုတာကတော့မောပန်းတာနှလုံးခုန်လုံးရုတ်တရက်မြန်တာအသက်ရှူမဝတာအစာချေဖို့ခက်ခဲတာကာလကြာရှည်နာကျင်တာအာရုံခံမှုပုံမှန်မဖြစ်တာနဲ့ကြွက်သားတွေအားနည်းတာတွေလည်းပါဝင်ပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မအီတန်စင်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်သခိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေကိုမပြောခင်မှာအရင်ဆုံးတော့တောင်ဆန်းစုကြည်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်တောင်ဆန်းစုကြည်ကိုလက်ရှိထိန်းသိမ်းထားတဲ့နေရာကနေနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီလို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်နိုင်ငံတော်ရှုတ်ဝက်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးတော့ဆွဲချက်တင်ထားတဲ့အမှုကိုလည်းနေပြီးတော့အကျဉ်းထောင်မှာဒီကနေ့စစ်ဆေးခဲ့ပါတယ်အခုလိုဒီစစ်ကောင်စီကတောင်ဆန်းစုကြည်ကိုအကျဉ်းချလိုက်တဲ့အပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မှန်များသဖြင့်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
တောင်ဆန်းစုကြည်ကိုနေအခြေချုပ်လို့ထိန်းသိမ်းထားတဲ့လှုပ်ဝက်နေရာကနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီလို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီကနေ့နေ့လယ်ပိုင်းမှာထုတ်ပြန်လိုက်ပါတယ်တောင်ဆန်းစုကြည်ကိုထောင်ကိုပြောင်းရွှေ့တာမှန်ကန်ကြောင်းနဲ့တရားကောင်းမွန်စွာထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်သူနဲ့အတူဘယ်သူတွေပါလဲဆိုတာနဲ့ဘယ်လိုကြောင့်ရွှေ့ပြောင်းရတယ်လဲဆိုတာတော့ထုတ်ပြန်ထားတာမရှိပါဘူးဒေါန်ဆန်းစုကြည်ရဲ့အမှုတွေအားလုံးကိုနေပြည်တော်အချုပ်ထောင်တွင်ကအထူးတရားရုံးမှပြောင်းပြီးစစ်ဆေးဖို့စစ်ကောင်စီကစီစဉ်ထားတာကြောင့်ကြာသာပရိနေတိုင်းစစ်နေကြအမှုဖြစ်တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုကိုနေပြည်တော်အချင်းတော်မှဒီကနေ့စပြီးစစ်ဆေးခဲ့ပါတယ်ဒီကနေ့စစ်ဆေးတဲ့အမှုမှာတော့ပြန်ခေါ်သက်သေရဲမှုနှုတ်ဦးကိုစစ်ဆေးခဲ့တယ်လို့တရားရုံးနဲ့နှီးဆက်တဲ့သတင်းရက်ွက်ကသိရပါတယ်နှုတ်ဦးမှာတူဦးကသာအပိသက်စစ်ဆေးနိုင်ခဲ့ပြီးနောက်တူဦးကတော့စစ်မင်းနေစင်မှာတရားသူကြီးဘက်ကရန်နာခဲ့တာကြောင့်ဆက်မစစ်ဆေးနိုင်ခဲ့ဘူးလို့ဆိုပါရယ်ဒီကနေ့စစ်ဆေးတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးဆွဆွဲထားတဲ့မှုဟာစီဘော်ကြီးအကြံပေးရှောင်တာနော်ဒေါန်ဆန်းစုကြည် NLD အစိုးရလက်ထက်စီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးတွေဖြစ်တဲ့ဦးကျော်ဝင်းဦးစိုးဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့ကိုဆွဲဆိုထားတဲ့မှုဖြစ်ပါရယ်ပြည်ရဲ့ဇွန်လာဇန်နုံကဒီပုံမှန်နဲ့ဆွဲချက်တင်လိုက်တာမို့အခုနောက်ပိုင်းအမှုနဲ့ပတ်သက်တဲ့ပြန်ခေါ်သက်တည်တွေကိုခေါ်ယူပြီးစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့စစ်ဆေးတဲ့အချိန်မှာဒေါန်ဆန်းစုကြည်ဟာထောင်နှင်းကနေလာရောက်ကြားနာခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ခွေးလေးတိုက်ချီတို့လည်းထောင်နှင်းကိုပါမလာခဲ့ပါဘူး။တိုက်ချီတို့ကိုဒေါန်ဆန်းစုကြည်ကိုယ်တိုင်မခေါ်ခဲ့တာဖြစ်တယ်လို့သိရပါတယ်။အကျဉ်းထောင်တွင်အမှုတွေရင်ဆိုင်ရပြီမဲ့သူ့အနေနဲ့အေးဆေးစွာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့ခါတိုင်းလိုပဲတက်တက်ကြွကြွရှိနေတယ်လို့လည်းမျက်မြင်တူက VOE ကိုပြောပါရယ်။တရားလွှတ်တော်ရှင်နေတူကတော့ဒေါန်ဆန်းစုကြည်ကိုထောင်ထဲကိုပြောင်းရွှေ့လိုက်တဲ့အပေါ်မှာအခုလိုသုံးသပ်ပါရယ
်။ပြင်ပမှာရှိနေတဲ့နိုင်ငံရေးအားစုတွေနဲ့နိုင်ငံရေးဦးနှံတဲ့စိတ်ဆက်ဆောင်မှုတွေကိုစက်တော့လိုက်တဲ့သဘောသူချင်းတွေနဲ့ပြေးရတယ်။နောက်သာပြင်ပမှာရှိတဲ့ဒေါန်ဆန်းစုကြည်အခုလည်းပြေးရမယ်။အတူတူမှာရှိနေတဲ့ဒီနေ့ပြရမယ်အဲ့ရမယ်တဲ့ဒီဘာနိုင်ငံကြီးတွေပြရမယ်ဟိုဒါလူတွေမှာလည်းလုံးဝအထောက်အကူသဘောကိုဒီတိုင်းနဲ့မြင်ပါအဲ့ရပြောရင်မြန်မာနိုင်ငံလေးနည်းတောင်ကန်းစုကြည်နဲ့ဒီထောက်ခင်းနဲ့ပြည်ရဲ့သာအဓိကအားလုံးရဲ့အခြေအနေကိုသိမှာအခုလက်ရှိတောင်ကန်းစုကြည်ကအဓိကကြရတဲ့ခေါင်းဆောင်ကြီးသိနေဆိုတာဒါပြန်မနိုင်ဘူးအားလုံးကလုံးဝလက်ခံတာဒါကတော့ဒီစနစ်တွေတော့တောင်ကန်းစုကြည်ကဒီကောင်မှာထားရတဲ့အင်းတို့ပြောက်ပါလေ။ပုံလေးကိုဆက်ရတဲ့သဘောလေးပါလေ။ဒီပိုင်းလုံးကစိတ်ကြည်လို့မှအင်း 都没有都有假的啊，是吧？另外呢，也是在大连那边都挺好。
နိုင်ငံရေးလှလာတုံးသက်သူဦးရဲထွန်းကတော့အခုလိုဒေါက်ဆန်းစုကြည်ကိုပြောင်းရွှေ့လိုက်တဲ့အပေါ်မှာစစ်ကောင်စီရဲ့နိုင်ငံရေးကစားကွက်တစ်ခုအပြင်လုံခြုံရေးကြောင့်လည်းဖြစ်နိုင်တယ်လို့သူရဲ့အမြင်ကိုပြောပါတယ်
။ဒီနေ့ကျရင်ဒီရက်ကြီးပေါ်လာတဲ့အခါကျတော့တရားသူကြီးရဲ့လုံခြုံရေးအတွက်ရောဒေါက်ဆန်းစုကြည်ကိုဒီကနေ့ကိုအားပုံပြီးတော့ဝင်ပြီးတော့ကဲမယ်ဆိုတဲ့အားမျိုးပေါ့နော်အဲ့ဒီအားမျိုးတွေလည်းရှိတာပေါ့သူကကြည့်ရတာကအဲ့ဒီအနေထားကနေပြီးတော့ပို့ပြီးတော့စိုးရင်ကကောင်းလာတယ်တဘောလို့ယူဆတယ်။ဒါမို့ဒီကပို့ပြီးတော့ညီတင်းချက်တဲ့အထူးဒီကနေ့စီစဉ်ကလည်းမလိုတဲ့အကျဉ်းထောင်ကိုပြောင်းပြီးတော့အဲဆစ်ဖေးတာအနောက်ကနေဖို့လည်းအဲ့မှာပဲအဆောင်အတွက်ချောက်ပြီးတော့နေသေးတာပေါ့နော်။ဆိုတော့လုံညုံကြီးအကြောင်းကြောင်းလို့ကျွန်တော်ကတော့အဲ့လိုယူဆပါတယ်နိုင်ငံရေးကစားကွက်ဆိုရင်တော့အဲ့ဒီ ASEAN ကိုယ်စားလှယ်ကိုတည်ပြဖို့ပါဖို့အခြေအနေတစ်ခုရှိလို့လည်းဖြစ်နိုင်တာပေါ့
အာနာသိန်းနေနေကစားလို့စစ်ကောင်စီကဒေါန်ဆန်းစုကြည်ကိုဖမ်းဆီးထားပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုစစ်တပ်အာနာသိမ်းပြီးတဲ့နောက်အမှုပေါင်းတရာစင်ကျော်နဲ့တရားဆွဲဆိုခဲ့ပြီးလက်ရှိမှာအမှု၆မှုအတွက်ထောင်ဒဏ်၁၁နှစ်ပြည်ဒဏ်ချမှတ်ခံထားရပါတယ်ရှင်
ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကနေပြီးတော့အကျဉ်ထောင်ပို့ပြီးတော့အကျဉ်ထောင်ထဲမှာပဲအမှုစစ်ဆင်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမတ်များသတင်းအောင်ပြောပြတော့တာဖြစ်ပါတယ်။အခုတစ်ခါတော့သခိုင်းတိုင်းကလေးမျိုးဘက်ကတိုက်ပွဲအခြေအနေကိုပြောပြကြပါမယ်။သခိုင်းတိုင်းကလေးမျိုးတောင်ပိုင်းနတ်မြောင်းနဲ့နတ်ချောင်းကျေးရွာတွေဘက်မှာစစ်ကောင်စီစစ်ကြောင်းတွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အချိန်၃နာရီနီးပါးကြာမြင့်တဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးပြီးတော့ပြည်သူ့ကာကွယ်ရေးဘက်ကနှစ်ဦးကြာဆုံးတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေမစမခဏဖြစ်လေရှိတဲ့ကလေးမြို့မှာဇွန်လ20ရက်နေ့ကနေ22ရက်နေ့အထိထိတွေ့တိုက်ခတ်မှုတွေဖြစ်ခဲ့တာလို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ပါခါဖာရဲ့ပြန်ကြားရေးတာဝန်ခံတို့ကအခုလိုပြောပါတယ်။
အဲအနည်းဝန်ကျင်ကမ်းပေါ်တော့20ရက်လောက်ကလည်းသာဆွဲထားတယ်မနေ့မြောင်းလွာတဲ့မှာပုံမြောင်းလွာပုံကြောင်းတို့စာတင်ကြောင်းတို့မှာဆက်ဆွဲထားပြီးတော့သူက20နေ့နေ့မှာထောက်ကြံထုံမှာပြေပုံဆက်သွားတာပြီးထောက်ကြံထုံမှာကလေးဘက်ကိုပြန်သွားတဲ့ဆွဲရှိတယ်လို့ဒါပြီးတော့တောင်ဘက်ကိုပြန်ပြီးသားမှာရန်ကြီးအောင်ဘက်ကိုဆွဲသွားတဲ့ဖွဲ့ရှိတယ်ဗျရန်ကြီးအောင်ဘက်ကိုဆွဲသွားတဲ့ဖွဲ့ကိုကျွန်တော်ဟဲလုံးရွာနားမှာဒီ CND တို့ KKG တို့ AGD တို့ PAKAPA တို့ PDR တို့ပူးပေါင်းတပ်ဖွဲ့တွေနဲ့ဟာချီတွေဒီမှာတိုက်ပွဲတော့ချပါခဲ့တာ
လေအောင်ခင်ဗျာဂျောလာ22ရက်နေ့မောလွတ်တနားရီလောက်ကနေစတင်တဲ့တိုက်ပွဲဟာညနေ3နာရီလောက်ထိပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့တိုက်ပွဲအတွဲနှစ်ဖက်သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ
်ခမန်းချေဒီလိုဆက်ကတော့ဆရာဆယ်ဦးဝန်းကျင်ကစစ်ကောင်စီတပ်သားတွေဘက်ကတော့ဆယ်ဦးဝန်းကျင်ကတည်ရပေါ့နော်ဆယ်ဦးခန့်တည်ရဗျာကျွန်တော်တို့ကတော့PDR တပ်ရင်းနေရင်းအပေါ်တော့တပ်ရင်းနှစ်ကတူနဲ့တပ်ရင်းကတူကြတယ်ဗျာဟုတ်
ဒီတိုက်ပွဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကလည်း၄ဦးထိခိုက်မှုရှိခဲ့တယ်လို့ PDF ကလေးအဖွဲ့ကထုတ်ပြန်ပါတယ်။ဒီကနေ့ဂျွန်လ23ရက်နေ့မှာတော့အရင်နေ့ကတိုက်ပွဲမှာကြာဆုံးခဲ့တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကိုအမိန့်ပြန်တမ်းဖတ်ပြီးတကြိုတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တခုကပြောပါတယ်။ဂျွန်လ22ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာကလေးမျိုးဘက်ကနေတမူးမျိုးဘက်ကိုမောင်းနှင်လာတဲ့စစ်ကောင်စီကား9စီးကိုကလေးတမူးလမ်းမကြီးနေကျော်လေးအနီးမှာကလေးပြည်သူကာကွယ်ရေးအဖွဲ့တွေကပဒေသာမိုင်းနဲ့တိုက်ခတ်ခဲ့တဲ့အတွက်စစ်ကောင်စီတပ်သားတွေထိခိုက်ဒေဆုံးမှုအများကြီးရှိနိုင်တယ်လို့ကလေးမြို့ပြည်သူကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားချိန်မှာတော့အနီးအနားကကျေးရွာတွေကရွာသားတွေစစ်ဆောင်ကြရပေမဲ့ဒီနေ့မှာတော့ရွာတွေကိုပြန်ဝင်ပြီးနေနေကြပြီလို့ပြောပါတယ်။နတ်မြောင်းဘက်ကရွာတွေကတော့တိုက်ပွဲပြီးချိန်ရွာတွေပြန်ဝင်လာလို့ရကြပေမဲ့နတ်ချောင်းဘက်ကကျေးရွာတွေကတော့စစ်ရှောင်နေကြရတာအတော်ကြာနေပြီဖြစ်ပေမဲ့ခုချိန်ထိရွာတွေကိုပြန်မဝင်ရဲကြသေးတဲ့အခြေအနေကိုဒေသခံပြည်သူကာကွယ်ရေးအဖွဲ့ပါခါဖာရဲ့ပြန်ကြားရေးတာဝန်ခံတူကအခုလိုပြောပါတယ်
။နတ်ချောင်းဘက်ကတည်းကတော့ပြန်ရင်းမကတ်လို့မရဘူးရောက်ကြတယ်။ဘောလုံးမျိုးတော့ခလုတ်ဝင်ဆိုလို့မကတ်ရဲကြတော့ပုံတော့ပြန်လိမ့်မရောမနေဆံရတော့ဘူးလေ။တစ်ချက်အနေနဲ့နေထိုင်ကြတော့ဘောကမျိုးပေါ်မှာရှောင်သိမ်းတာမျိုးတွေအဲ့ဒီကြီးဝါးဒီမှာတော်ထဲဒီမှာရှောင်းတင်းညာမျိုးတွေစီးချောင်းစကန်နဲ့ဖွင့်ထားတော့ ဆွေးဆောင်ကခန်းထဲမှာနေရမျိုးတွေပဲရှိသွားပြီ။ရွာအိမ်ကြီးမှာကျတော့ခဏတစ်ခုလာပြီးပြန်သွားကြတော့ပြီဒီလိုကြီး။ကျွန်တော်တို့နှစ်ချောင်းသွားဆိုလို့ရှိရင်တို့တော့အတွားကလုံးဝင်ကလုံးဝင်နေတာဒါကြီးကမထင်မထင်လို့တက်ပြတ်မှုတွေလည်းဖြစ်သွားခဲ့တော့ရွာရလည်းအိမ်ကြီးလည်းမင်းချုပ်ကတော့အိမ်ကြီးမရှိတော့အိမ်ကြီးလည်းရှိနေသွားပြီ။အဲ့ဆိုမျိုးကြီးမရှိတော့ဟိုဟာစေဘေးချောင်းရဲ့စေဘေးချောင်းစကန်းဒီမှာနေနေထိုင်ရတော့ကြတယ်ပြီးတော့မြို့ဒီမှာဆိုလည်းစေဘေးချောင်းစကန်းဒီမှာဒါမြို့ကြီးပဲသွားနေရတော့ကြအိမ်ကြီးရှိရတယ်လည်းပါတယ်ဒါပြီးတော့အရန်ကြောက်သွားတဲ့ဘက်ကြီးလည်းပါတော့တော့ရပြီးပြီးရဟုတ်ကဲ့
ကလေးမြို့နယ်တောင်ပိုင်းဒေသမှာဆေးရည်ပတိပခါကြောင့်ဒေသခံတောင်းကြော်လောက်ဟာစစ်ရှောင်စခန်းတွေတောတောင်ထဲမှာနဲ့နီးစရာဆွေမျိုးသားချင်းနဲ့ဖုံးကြီးကျောင်းတွေမှာခိုလုံနေရဆဲဖြစ်သလိုစားတောက်နေထိုင်ရေးမှာအခက်အခဲဖြစ်နေကြရပါတယ်။ဆေးဘေးရှောင်တွေကိုဒေသခံတွေကနေအကူအညီပေးနေတယ်ဆိုပေမဲ့လည်းရေရှည်ဖြစ်လာပြီးဖြစ်တဲ့အတွက်အလူရှင်တွေရှားပါလာပြီလို့လည်းစစ်ရှောင်အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ရှင်။
စကိုင်းတိုင်းကလေးမြို့မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုအလိမ်မှာပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့စကိုင်းတိုင်းလက်ဘရောင်းတောင်ဒေသဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။စကိုင်းတိုင်းစလင်းကြီးမြို့နယ်လက်ဘရောင်းတောင်ကျင်းဒီစီမံကိန်းအနီးကတုံရွာနဲ့တောချောင်းကျွာတွေဘက်ကိုဇွန်လ23ရက်နေ့ဒီကနေ့မှာစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အိမ်တချို့မီးလောင်တာနဲ့ကျေးရွာသားတချို့ပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။စကိုင်းတိုင်းစလင်းကြီးမြို့နယ်လက်ဘရောင်းတောင်ကျေးဒီစီမံကိန်းအနီးကကျေးရွာတွေဖြစ်တဲ့တုံရွာဘက်ကိုစစ်ကောင်စီဘက်ကပစ်တဲ့လက်နက်ကြီးကြားတဲ့အတွက်ဒေသခံတွေရဲ့အိမ်မီးလောင်ပျက်စီးတာတွေရှိသလိုတောချောင်းကျေးရွာဘက်ကိုလည်းလက်နက်တွေနဲ့ပစ်ခတ်တာကြောင့်ကျေးရွာသား9ဦးထက်မနည်းဒဏ်ရာရခဲ့တယ်ဆိုပြီးလက်ဘရောင်းဒေသခံတဦးကပြောပါတယ်
။အခုလက်ရှိနောက်ဆုံးအခြေအနေကတော့ချီရတဲ့ချီရတဲ့ဟိုသူလက်နဲ့ချင်းနဲ့ချစ်လိုက်တာကဦးချစ်တင်ရဲ့အိမ်ကိုလက်နဲ့ချင်းမှန်တယ်အဲဒါမီးလောင်လို့လက်နဲ့ချင်းမှန်မီးလောင်တဲ့အတွက်ကိုဒေသခံတွေကဝိုင်းပြီးမီးငိမ့်တက်တဲ့အတွက်မီးကတော့ငိမ့်သွားပြီအဲနောက်ပြီးတော့သူရွာထဲမှာစနက်စိန်နဲ့အတွဲလိုက်ပေါ့နော်ဟောခဏနေပြစ်လိုက်ခဏနေပြစ်လိုက်ဂျိုချာဂျူတာအဲ့လိုလူတွေ့ရင်လိုက်ပြစ်တဲ့သဘောမျိုးဖြစ်ခဲ့တယ်အဲ9ရောက်တော့ကြည့်ပြီးတော့ခြံချောင်းစုရဲ့ကလေးကတော့ချောက်ဒေသပြီးလို့အဲ့လိုတော့ကျွန်တော်သတင်းကြားနေရတယ်တော်ချောင်းကကလေးဒီကွာအဲချန်ချောင်းကတော့ချောင်းကလေးပြအဲချန်နဲ့ဒီရောက်ကအဲရွာတဲ့ဘဲဘဲကလေးတွေဆိုတာမသိရဘူးဗျအဲဒီညောင်မကြီးဘက်ကနေမှစစ်တီအင်အားတွေထပ်ပြီးတော့ထားရလာပြီးတော့အဲရက်စကန်ညောင်မကြီးရက်စကန်ကနေမှနောက်နေရာတွေလမ်းချောင်းထပ်ချဲ့ပြီးတော့သူစစ်ချောင်းထပ်ထုံးမဲ့ဘော်ကြီးရှိတယ်ဗ
ျဒီကနေ့မှာတော့ဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့နှစ်ဖက်ပစ်ခတ်မှုဖြစ်တာမဟုတ်ပဲစစ်ကောင်စီဘက်ကသာလက်နက်ကြီးတွေနဲ့ပစ်ခတ်နေတာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်မနေ့ကတော့ဆယ်တဲ့ကျေးရွာနဲ့မိုးကြိုးပြင်ကျေးရွာဘက်ကိုလည်းအင်အားတရာဝင်းကျင်လောက်လာရောက်ခဲ့တယ်လို့ကြာသာပတေးနေ့မှာတော့ညောင်မင်းကြီးကျေးရွာနီးဇက်စိတ်ကနေစစ်တပ်အင်အား200ဝင်းကျင်လောက်တက်လာတာတွေ့ရတယ်လို့လည်းဆိုပါတယ
်။သူတို့ညောင်မင်းကြီးဇက်စိတ်ကနေမှာဆက်လေဇက်တွေနဲ့ကူးလာပြီးတော့ကားငါးစီးနဲ့လာတယ်။နောက်ပြီးတော့ကားရုံကိုထားခဲ့ပြီးတော့သူတို့အဲလမ်းလျှောက်ပြီးတော့စစ်ကြောင်းထိုးလာတယ်။သူတို့ဘယ်ကိုဆက်ပြီးခြိတက်မယ်ဘယ်ကိုလမ်းကြောင်းစစ်ကြောင်းထိုးမယ်ဆိုတော့ကျွန်တော်တို့မသိရသေးဘူး။စိုက်ထဲမှာရှိတဲ့အင်အားကဘယ်လောက်ရှိမှန်းဆိုတာကျွန်တော်တို့မသိဘူးအခုအဲ့ဒီအပြင်ကိုတိတ်တန့်နေနေရှင်းလင်းဖို့အတွက်နဲ့စစ်ကြောင်းထိုးဖို့တတ်တတ်ရောက်လာတာတော့ရက်တွေနဲ့အဲဒီစစ်ကားတွေရောက်လာတဲ့စစ်ကားပရမ5စီးနောက်ထပ်5စီးအဲအဲ့တော့ကားပေါ်မှာပါလာတာပရမ5စီးမှလည်းလူအင်အားတရာဝန်းကျင်ပါတယ်နောက်5စီးမှလည်းလူအင်အားတရာဝန်းကျင်လောက်ပါတယ်ဆိုတော့နောက်တော့အင်အားရောက်လာတာကနေရာဝန်းကျင်လောက်ရောက်လာတယ်ဗျ
လက်ဘရောင်းတောင်ဘက်ကအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဆယ်တဲ့ကျေးရွာဘက်မှာတော့လူဝင်အား40လောက်ဖမ်းဆီးခံရပြီးမနေ့ညကမှပြန်လွတ်ပေးလိုက်တာကြောင့်ဒေသခံတွေဟာသူတို့ကျေးရွာတွေမှာမနေရတော့ပဲညရင်းချင်းထွက်ပြေးတိမ်းရှောင်သွားကြတယ်လို့လည်းဆိုပါတယ
်။ဆယ်တဲ့ရွာကတော့အခုကရွာထဲမှာစီးမြတန်ဃာကအစကလေးလူကြီးအကုန်ကြာကြာမင်းမအကုန်လုံးကတခြားလွတ်တဲ့နေရာတွေကိုထွက်ပြေးကြတယ်အခုတိမ်းရှောင်နေကြတယ်ဟိုတချို့ကမုံရွာမြို့ပေါ်တချို့ကနီးဆက်ရတခြားရွာတွေပေါ့အဲ့လိုသူတို့လုံခြုံမဲ့ထင်းမဲ့ရွာတွေကိုကြီးနေကြတယ်ဒါပေမဲ့အဲ့သူတို့တို့ကြီးတဲ့ရွာတွေကလည်းမလုံခြုံတဲ့တော့ထပ်ဆင့်ကြီးနေရတာကြီးလည်းရှိနေတယ်က
ြအခုလက်နက်ကြီးနဲ့ပစ်ခတ်တာမီးရှို့ခံရတာဖမ်းဆီးခံရတာဖြစ်နေတဲ့ကျေးရွာတွေဟာလက်ဘရောင်းတောင်ကျေးနီစီမံကိန်းအနီးကရွာတွေဖြစ်ပြီးတချို့ရွာတွေကတော့စီမံကိန်းကတိမ့်ဆီးထားတဲ့ကျေးရွာတွေဖြစ်ပါတယ်တုံရွာတို့တောချောင်းတို့စတဲ့ကျေးရွာတွေကတော့စီမံကိန်းကြောင့်ဒေသခံတွေရဲ့တောင်ရာတွေတင်းစီခံလာရတဲ့ကြီးပါတွေဖြစ်ပါတယ်။လက်ဘရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်တာကတော့ရွာပေါင်း26ရွာရှိပြီးဒီဒေသခံတွေကတော့စစ်ကောင်စီတပ်တွေဘယ်ကိုစစ်ကြောင်းထိုးလာမယ်မသိတာကြောင့်အခုအခါမှာတော့တောတောင်တွေကိုထွက်ပြေးတင်းရှောင်နေကြပါလေရှင်။
စကိုင်းတိုင်းလက်ဘရောင်းဒေသကရွာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်နေတာနဲ့ပတ်သက်ပြီးတော့ထိုင်းရှေ့ဆိုင်သတင်းတော့မှေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့အာဆီယံကာကွယ်ရေးဝန်ကြီးစီဝေးနဲ့ဆိုင်တဲ့သတင်းကိုလည်းအလဲပေးကြပါတယ်။ကမ္ဘောဒီးယားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးများထုံးတက်ရောက်ခဲ့ပြီးတော့ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးနဲ့လည်းဗုဒ္ဓဟူးနေ့ကတီးသန့်တွေ့ဆုံခဲ့ပါတယ်။စစ်ကောင်စီကာကွယ်ရေးဝန်ကြီးကိုမဖိတ်ဖို့လူခွေနဲ့ရပ်ဖက်ဖွဲ့တွေကအာဆီယံကိုတိုက်တွန်းနေတဲ့ကြားကပဲကမ္ဘောဒီးယားကဖိတ်ခေါ်ခဲ့တာပါ။မြန်မာရပ်ဖက်အဖွဲ့အစည်းတွေကတော့ဒေတာတွင်တည်ငြိမ်ရေးကိုလိုလားတယ်လို့ပြောနေတဲ့အာဆီယံရဲ့စစ်ကောင်စီဘောသဘောထားနဲ့ပတ်သက်ပြီးတော့မေးခွန်းတွေထုတ်နေကြပါတယ်။ဒီကြောင့်ရန်ကုန်ကပြေးပို့လာတဲ့သတင်းကိုတော့ကိုဇော်ဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာနေရတာကျင်းပခဲ့တဲ့16ကြိမ်မြောက်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေး ADMM ကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးဖိတ်ကြားခံခဲ့ရတာပါ။နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုမဖိတ်ဖို့ကန့်ကွက်မှုတွေကြားကပဲလစ်လျူရှုခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကိုပြည်တွင်းကအရက်ဖက်အဖွဲ့တွေကဝေဖန်လိုက်ကြပါတယ်။ဒီတာတွဲမှာဖြစ်နေတဲ့ဖြစ်လာနိုင်တဲ့လုံခြုံရေးစင်ခေါ်မှုတွေကိုထောက်ပြပြီးအာဆီယံနိုင်ငံချင်းချင်းကြားမှာပိုပြီးစည်းရုံးဖို့လိုတယ်လို့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးရဲ့အင်ရှင်ကမ္ဘောဒီးယားကပြောခဲ့တာပါ။မြန်မာအရက်ဖက်အဖွဲ့အစည်း600ကျော်ကတော့ဒီအစည်းအဝေးမတိုင်ခင်ရပ်ပိုင်းအလို့ကလေးကစစ်ကောင်စီကိုမဖိတ်ကြားဖို့အာဆီယံကိုတိုက်တွန်းခဲ့တာပါဒါပေမဲ့အခုလိုဖိတ်ကြားလိုက်တာကဒေတာရင်းနိုင်ငံတွေအတွက်တော့ချင်းချောက်မှုတစ်ခုဖြစ်လာတယ်လို့ဒီအစည်းအဝေးကိုဥဆောင်ကန့်ကွက်ခဲ့သူတွေကတဦးဖြစ်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူမတ်တင်စာရွှန့်လက်ကြီးကပြောပါတယ
်ပြောရမယ်ဆိုရင်ဒီ defense force အချင်းချင်းပေါ့နော်စစ်သားတွေအချင်းချင်းကစစ်သားအချင်းချင်းကိုပြန်ရိုင်းပင်းတဲ့ပုံစံဒီကျမတို့ဒေတာအတွင်းကပြည်သူတွေအတွက်အကြီးကျယ်ဆုံးသောချင်းချောက်မှုဖြစ်ပါတယ်เนาะဟိုဒီပုံစံမျိုးစုံနဲ့တော့မတရားမှုတွေအယားဆွေးမှုတွေကျူးလွန်ထားတဲ့စစ်ဘုတ်ချုပ်ကောင်းဆောင်တယောက်ကိုအခြားနိုင်ငံเนาะအင်းနီးချင်းနိုင်ငံတွေဒေတာရင်းနိုင်ငံတွေကစစ်ဘုတ်ချုပ်တွေကလက်ကမ်းကြိုတယ်ဆိုတာကကျမတို့ဒေတာရင်းကပြည်သူတွေအတွက်ကိုဒါအန္တရာယ်ဖြစ်ပါတယ်
ကမ္ဘာအရေးကိစ္စတွေကြောင့်မြန်မာနိုင်ငံကိုမီဒီယာတွေရဲ့အာရုံစိုက်မှုကရော့ကျသွားပြီးမြဲပြည်တွင်းမှာတော့နေတိုင်းနှီးပါတိုက်ပွဲတွေရှိနေပြီးမိရှုမှုတွေနဲ့အတူအယူအဆမတူတဲ့အဖွဲ့အစည်းတွေကြားမှာအပြန်အလှန်တပ်ဖြတ်မှုတွေကနေရာအနှံ့မှာရှိနေတယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်ပဋိပက္ခကြောင့်နေရာစွန့်ခွာသူအများဆုံးရှိနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကပါနေတာပါဒီအခြေအနေကိုမျက်ကွယ်ပြုပြီးစစ်ကောင်စီခန့်ကာကွယ်ရေးဝန်ကြီးကိုအာဆီယံကဖိတ်ကြားခဲ့တာလို့အခုကိစ္စမှာလှုပ်ရှားပါဝင်ခဲ့တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူကိုရဲကပြောပါတယ်
တော့ရှင်နယ်လမီရှုတပ်ဖြတ်ရိခါတွေအင်းဒီအလုံးမီရှုပြည်လာလောက်အောင်မအရင်လုံးလေဒီလူတွေနဲ့တစဝဲဟိုဟိုရေဆွဲဖတ်ဆွဲသူတို့အကျိုးစီးပွားတော်လုပ်နေတဲ့ဟာမျိုးကိုကျွန်တော်တို့ကပြည့်တည်ထောက်ထားဖို့ကျွန်တော်တို့ကအဲ့အရာကိုလုတ်ကိုသွားပဲသို့တော်လည်းအဲ့ဒီပုံမှာကျွန်တော်တို့ကစိတ်ပြအားငယ်ဖို့မရှိဘူးဟိုသူတို့မဘာမှလာကူမှာမဟုတ်တာဟိုတေချာသွားပြီတေချော်သွားပြီတော့ကိုယ့်အကူအလုံးလုံးပါဆိုတော့ကျွန်တော်တို့ဟိုစိတ်တမ်းမချနိုင်အခုဒီတိုင်းပဲဆက်ပြီးတိုက်ပွဲဝင်
အာဆီယံလိုပဲဘင်္ဂလားပင်လယ်အော်ဒေတာကန္ဓာဆောင်နီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ BIMSTEC ရဲ့ဥဆောင်နိုင်ငံအိန္ဒိယကလည်းစစ်ကောင်စီကိုအစဉ်တစိုက်အတိအမှတ်ပြုနေတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံရေးလှုပ်ရှားသူတွေကပြောပါတယ်မြန်မာနိုင်ငံအတွက်အိန္ဒိယပြည်သူတွေကရပ်တည်ပေးဖို့မြန်မာစစ်တပ်ကိုအိန္ဒိယအစိုးရကတရားဝင်မှုမပေးဖို့နဲ့လက်နက်မထောက်ပံ့ဖို့စစ်တပ်ကိုစီးပွားရေးပိတ်ဆို့ဖို့ထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုအကူအညီပေးဖို့စတဲ့အချက်၄ချက်ကိုအိန္ဒိယဖော်မြန်မာအဖွဲ့ကတောင်းဆိုထားပြီးပူးပေါင်းတဲ့အဖွဲ့တွေရဲ့အားနဲ့လာမယ့်ဇူလိုင်လမှာအိန္ဒိယနိုင်ငံရေးနဲ့အရက်ဖက်အဖွဲ့1000ကျော်ကိုစာပေးပို့သွားမယ်လို့ပြောပါတယ်။အာဆီယံနိုင်ငံတွေအချင်းချင်းကြားမှာကာကွယ်ပစ္စည်းထုတ်လို့ရေးနဲ့အကျိုးတူပူးပေါင်းမှုတွေနဲ့ပတ်သက်ပြီးအပြန်အလှန်ပံ့ပိုးပေးနေတာကိုလည်း Justice for မြန်မာအဖွဲ့ကထောက်ပြဝေဖန်ထားပါတယ်။အကြမ်းဖက်တာတွေလုပ်နေတဲ့မြန်မာစစ်တပ်ကိုအာဆီယံရဲ့မိတ်ဆွေအဖြစ်ကဖယ်ရှားပေးဖို့လည်းဒီအဖွဲ့ကတောင်းဆိုထားတာပါ။လက်ရှိအခြေအနေကအမျိုးသားညီညွတ်ရေးအစိုးရ UNG ကိုအာဆီယံကတရားဝင်အသိမှတ်ပြုရမှာဖြစ်ပြီးအခုလို16ကြိမ်မြောက် ADMM အစည်းအဝေးမှာဗိုလ်ချုပ်ကြီးများထုံးဦးရှိနေကြတာဟာတုံ့လောက်ဆရာဖြစ်တယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ
ရန်ကုန်ကပြပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုက်ပြောပြသွားကြတာဖြစ်ပါတယ် VOE ကနေကြာသပတင်းညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
VOA American တန်ကနေ2022ခုနှစ်ဇွန်လ23ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းတူမီတာ32နဲ့58တုကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကျောက်စိမ့်လုပ်ငန်းမှာတရုတ်စီးပွားရေးသမားနဲ့လက်နက်ကင်တပ်ဖွဲ့ရဲ့ခေါင်းဆောင်ဒေသအကျိုးအမြတ်ခံစားနေရပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ကချင်ပြည်နယ်ဖခန့်ဒေသမှာကျောက်စိမ့်ထုတ်ယူနေတဲ့ကုမ္ပဏီအားလုံးနှီးပါးဟာယူနန်တရုတ်တို့ရဲ့ဝေကျေးပံ့ပိုးမှုနဲ့မကင်းကြဘူးလို့မကြမီကတုတ်ဝေတဲ့ Global Witness အစီရင်ခံစာမှာဖော်ပြထားပါတယ်။အချောတဲ့မရောက်မီအဆင့်အမျိုးမျိုးနဲ့အချောတဲ့အဆင့်မှာတံပိုးမြင့်သွားတဲ့ကြောက်စိမ့်ဈေးကွက်ကိုတရုတ်ကလွှမ်းမိုးထားတယ်လို့ဆိုပါတယ်။မြန်မာမတ်ပုံတင်ကိုင်းတဲ့တရုတ်နိုင်ငံသားကိုရိုင်းပါဝင်တဲ့ဤမြန်မာနိုင်ငံသားကတရုတ်ကိုလည်းအဖြစ်လုခိုင်းတဲ့ဤစတဲ့ဤလမ်းတွေနဲ့တရုတ်အရေးရှင်တွေဟာကျောက်စိမ့်လုပ်ငန်းမှာပါဝင်ကြပါတယ်။တံဖိုးကြီးမားတဲ့248စက္ကရိယာတွေကိုတရုတ်ကထုတ်ပေးပြီးဒေသခံတွေနဲ့အကျိုးတူစီးပွားရေးလုပ်တာမျိုးလည်းရှိပါတယ်။ဘက်ကမှဝအဖွဲ့နဲ့ဆက်သွယ်ပြီးကျောက်စိမ့်လုပ်ငန်းမှာပါဝင်နေတဲ့တရုတ်တွေလည်းရှိပါတယ်။တချို့ဟောင်းဦးတန်းရွှေမိသားစုမြောက်ပိုင်းတိုင်းရဲ့တိုင်းဘူးနယ်ထိပ်တန်းအရာရှိတွေကျောက်စိမ့်ကရတဲ့အကျိုးအမြတ်ကိုခံစားရပါတယ်။ဒီတည်းရှိနေသေးတာမို့တမမှုနဲ့တိုင်မှုတွေကရတဲ့လက်ငွေဟာတတ်ချုပ်အဆင့်အထိရောက်သွားတယ်လို့ဆိုပါတယ်။ဒိုင်းနမိုက်လုပ်ငန်းကရတဲ့ငွေကိုတတ်ချုပ်ရဲ့သားအောင်ပြေဆုံးကိုဝေစုခွဲပေးရပါတယ်တဲ့
။ကျောင်းစင်းကရတဲ့အကျိုးအမြတ်ကိုစစ်ကောင်စီခေါင်းဆောင်ပိုင်းကခံစားနေရတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီး Global Witness ကကာကွယ်ရေးဝန်ကြီးဌာနကိုမေးမြန်းတဲ့အခါတုံ့ပြန်မှုမရှိဘူးလို့ဆိုပါတယ်။KIO ကချင်အဖွဲ့ဥက္ကဋ္ဌဘိုးချုပ်အမ်ဘာလာမိသားစုဝင်တွေဟာလဲကြောက်စိမ့်လုပ်ငန်းမှာပါဝင်နေတယ်လို့ဆိုပါတယ်အမ်ဘာလာရဲ့သားတယောက်ဟာကောင်းခါပြည်သူစစ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီမှာအစုရှယ်ယာပါဝင်တယ်လို့ဆိုပါတယ်ဒါပေမဲ့ဆက်ဆက်မှုမရှိကြောင်း KIO ကိုယ်စားလှယ်ကညင်းဆိုပါတယ်ဝတ်တပ်ဖွဲ့စီကရတဲ့စစ်လက်နက်ပစ္စည်းကိုကြောက်စိမ့်အတွက်ငွေပေးချေတဲ့သဘောနဲ့ KIO ကလက်ခံတယ်လို့လဲ Global Witness ကဖော်ပြပါတယ်ဒါပေမဲ့ဝါဒီတာကပို့ပေးဖို့ခက်ခဲတာကြောင့်ကိုကန့်နဲ့ယူနန်ကတဆင့်ပို့ပေးရတယ်လို့ဆိုပါတယ
်ဦးတန်းရွှေအနားယူသွားပေမဲ့သူ့မိသားစုဟာကြောင်မြတ်လုပ်ငန်းမှာပါဝင်နေစေဖြစ်တယ်လို့2015ထုတ် Global Witness အစီရင်ခံစာမှာဖော်ပြပါတယ်ဦးတန်းရွှေမိသားစုပိုင်းကြောက်စင်းကုမ္ပဏီတွေကို Chain International လို့ခေါ်ပါတယ်ဦးတန်းရွှေရဲ့သားတွေဖြစ်တဲ့ Chain ဆန်းရွှေနဲ့ထွန်းနိုင်ရွှေတို့ဟာChain International အုပ်စုနဲ့မြန်မာနိုင်ငံအုပ်စုကိုဥဆောင်ပြီးဘက်ကမှလုတ်ကွက်6ခုရထားပါတယ်။သူတို့ရဲ့လက်အောက်ခံကျွဲဝါဆုံးကုမ္ပဏီကိုတော့ Richard Gem ဆိုတဲ့အင်္ဂလိပ်အမည်နဲ့မှတ်ပုံတင်ပြီးလုတ်ကွက်3ခုရထားပါတယ်။ဦးတန်းရွှေမိသားစုလုတ်ကွက်6ခုမှာအင်အား3ပြည်စစ်တပ်အဆောင်ရှောက်နဲ့တူတာမျိုးပဝင်းကျင်ပျက်စီးတာများပါတယ်။
14ရာစုလောက်ကလေးကမြမကျောက်စင်းကိုတရုတ်ကမျက်စိကြားခဲ့တာဂနေ့တိုင်တီဖြစ်ပါတယ်16ရာစုနှောင်းပိုင်းစင်ပြူရှင်မင်းလက်ထက်တရုတ်မြန်မာနယ်စပ်စစ်ပွဲပြီးဆုံးသွားတာဟာယူနန်မြန်မာကုန်သွယ်ရေးတိုးပွားလာစေတဲ့အကြောင်းရင်းဖြစ်ပါတယ်အဲ့ဒီအချိန်ကစပြီးမြမကျောက်မြက်ယူနန်ကိုတင်ပို့ပြီးပိုးကြီးတတ်တူအိုးကွက်နဲ့ရွှေငွေကိုတင်သွင်းပါတယ်အဲ့ဒီခေတ်ကကားလမ်းမရှိတဲ့အတွက်လားပေါ်မှာကုန်တင်ပြီးကုန်းချောင်းခီးချမ်းမှာယူနန်သားတွေကုံသွယ်ကြပါတယ်ကချင်ကိုကြောင်းမြက်ပိုင်ရှင်အဖြစ်သတ်မှတ်ပြီးတရုတ်ကဆက်ဆံတာကိုဗမာမင်းကကန့်ကွက်တာမျိုးလည်းမရှိပါဘူးဒါပေမဲ့အခုခေတ်မှာတော့ကြောက်စိမ့်ဈေးကွက်အလွန်ကြီးမားလာပြီးဝင်ငွေများလာတာမို့ကြောက်စိမ့်မြင့်နဲ့နေဆက်ကိုချုပ်ကန်ရေးဟာအလွန်အရေးကြီးနေပုံရပါတယ်တရုတ်စီးပွားရေးတိုးတက်လေကြောက်စိမ့်ဈေးကောင်းလင်မို့ ဝဲလူအားများတဲ့ဈေးကွက်ဖြစ်လာပါတယ
်။ကချင်ပြည်နယ်ကျောက်ဆိတ်မြေမှာစခွက်လူပြည်တိုက်ကြခိုက်ကြဘုံခွဲကြတဲ့အချမ်းဖက်တာတွေအမြဲတမ်းလိုလိုဖြစ်ပေါ်နေပါတယ်။မြန်မာကျောက်ဆိတ်တင်သွင်းတာကိုအမေရိကန်အစိုးရက2008မှာဥပဒေပြဋ္ဌာန်းပြီးပိတ်ပင်ထားပေမဲ့တရုတ်ပြည်ကကျောက်မြဆိုင်နဲ့ပြတ်တိုက်တိုင်းမှာကျောက်ဆိတ်ရှိပါတယ်။ရှင်ချမ်းပြည်နယ်မှာကျောက်ဆိတ်ထွက်ပေမဲ့မြမကျောက်စင်းကသာတန်ဖိုးအထာဆုံးဖြစ်ပါတယ်အတုဥပါတွေလည်းအများကြီးရှိပါတယ်မကြမီကမန္တလေးမှာအွန်လိုင်းကကျောက်စင်းရောင်းဝယ်လို့အပန်းခံရသူတွေထဲမှာတရုတ်နိုင်ငံသားတွေလည်းပါဝင်နေတာတွေ့ရပါတယ်အခုတော့အားလုံးကိုလွတ်ပေးလိုက်ပါပြီစစ်အာဏာရှင်နဲ့ပလဲနံပါတ်3ပြီးဂရေဂရာကျွယ်ဝတဲ့တထေးကြီးဖြစ်လာသူ40ကျော်လောက်ရှိပြီးလာမယ့်နှစ်အနည်းငယ်အတွင်း300လောက်အထိတိုးပွားလာနိုင်တယ်လို့ခန့်မှန်းကြပါတယ်တထေးဥယျာဉ်တိုးပွားသလိုစင်ရသာဥယျာဉ်လည်းအမြဲတမ်းတိုးပွားနေပါတယ်။ကျောက်စိလုံငန်းကအလုသမားအများအပြားဘိန်းပြူဆွဲပြီးဆေးသမားတွေဖြစ်ကုန်ပါလေ။ HIV ရောဂါပိုးအများဆုံးဖြစ်ပွားတဲ့ဒေသပါပဲ။ကျောက်စိထုတ်လုပ်မှုကြောင့်မြန်မာပြည်မှာစင်ရချမ်းသာကွဲပြားမှုပုံမှုနဲ့ရှိုင်းလာတာမှုကျောက်စိအကျိုးခံစားရသူကနေပြီးချိန်စာသင့်သူကများနေပါလေခဗျာ။
ဦးအောင်ခင်စီစဉ်တင်ဆက်တဲ့အပတ်စဉ်မြမရေး30ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုတင်ဆက်ခင်မှာအခုတခါတော့ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ဝမ်ပြက်ဝမ်လျှော်ယောဂအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာအခုလိုမိုးရွာသည်ဝင်လာခြင်းဖြစ်များလေ့ရှိတဲ့ဝမ်ပြက်ဝမ်လျှော်ယောဂအတွက်ကြိုတင်ကာကွယ်ပြုစုနိုင်တာတွေသိထားသင့်တယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်။ပိုင်နာဘီအန်ဒါဘာဖြစ်တတ်တဲ့ဒီယောဂကိုဘလို့ကြိုတင်ကာကွယ်ကဖြစ်လာရင်လည်းဘလို့သတိထားပြီးတော့စနစ်တကျပြုစုကူတာတင်ပါတယ်ဒီအကြောင်းကိုတော့ကလေးထူးကုနဲ့စီတက်ကတော်တက်ကလေးချမ်းမှာပညာဌာနငင်းစားဌာနမူပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီငိုးရသည်ဝင်လာပြီဆိုတဲ့အခါကျတော့အဖြစ်များလေးရှိတတ်တဲ့ဒီဝင်းရှော်ဝင်းပြက်ယောဂဒီနှစ်မှာဘယ်လိုအခြေအနေရှိလဲဆိုတာလေးစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဒီနှစ်ကတော့ဝင်းပြက်ဝင်းရှော်ကိုဘိုင်းအောင်ပြီးတော့အန်တော့ပေါ့နော်ဒါလည်းတော်တော်များများပြရပါတယ်ငိုးရသည်ရောက်လာပြီဆိုလို့ရှိရင်တော့အသီးနှံတွေပေါ်လာတယ်ဒီမှာတည်အသီးမဲလို့ဒူးရင်းနှီးမဲလို့ပေါ့နော်အဲ့လိုအသီးနှံတွေမှာလည်းရင်ကောင်းတွေအောင်နေဆိုတော့ဝင်းပြက်တာတွေတော့များတတ်ပါတယ်ဒီနှစ်မှာတော့ကျွန်တော်တွေ့တာတော့ဗိုင်းရပ်စ်ပိုးကြောင့်ပေါ့လေစတဲ့အနာလေးတွေ့တယ်အနာကြတော့ကလေးကနုံခွေသွားတော့ပေါ့နော်ပြီးတော့တချို့လဲဝင်းလိုက်လာတယ်တချို့ကြတော့ဝင်းမလိုက်လာဘူးဘိုင်းနာတယ်ပေါ့နော်အနေငယ်လဲဖျားတယ်ပေါ့နော်ဒါကြောင့်ကျွန်တော်ကလည်းဒီဗိုင်းရပ်စ်ပိုးကြောင့်လို့ယူဆတာပေါ့နော်ဗိုင်းရပ်စ်လို့တော့ကျွန်တော်ဒီကြရှာထားတာမရှိပါဘူးအဲ့လိုကလေးတော့တော်တော်များများတွေ့ပါဗျာ
ဟုတ်ကဲ့ဆရာအဓိကတော့ဒီအစာအိမ်နဲ့ပတ်သက်တဲ့ဗိုင်းရပ်စ်ပြောရမှာပေါ့နော
်ဟုတ်တယ်အမေရိကန်မှာတော့သူက stomach flu လို့ခေါ်တဲ့ဗိုင်းရပ်စ်ဖြစ်တယ်ဆိုတော့တွေ့ရတယ်လေကိုယ်ဒီမှာတော့ဗိုင်းရပ်စ်တော်တော်များများတော့အဲ့လိုအန္တရာယ်ဖြစ်နိုင်ပါတယ်ဥမာ Enterovirus ဖြစ်မှာပေါ့နော်။ဘူးနဲ့သက်ဆိုင်တဲ့ virus ဖြစ်ဖို့များပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဘာကအရေးကြီးဆုံးကာကွယ်ဖို့အတွက်အရေးပါမထင်လဲဆရာကြီ
း။ဒီဝင်းနဲ့သက်ဆိုင်တဲ့ယောဂတွေကတော့တန့်လေးတန့်ပေါ့နော်။အစာတန့်ရေတန့်အိမ်နာတန့်လက်တန့်ပေါ့နော်။အစာတန့်ဆိုတာကဒီစားတဲ့စားကတန့်ရှင်းရမယ်။ရင်ကောင်တွေပဲမနာရဘူး။ဥမာသူစိတ်ချက်ပြီးပြုတ်ပြီးသားစားပူပူနွေးနွေးစားတာပိုကောင်းတယ်သေသေးချာချာဖုံးအုပ်ထားတာဖြစ်ရမယ်ဒီရည်ပိုင်ဆိုလို့ရှိရင်လည်းလက်တန်းတန်းနဲ့ကားတန်းတန်းနဲ့ပြီးအဲ့လိုရင်ကောင်မအောင်ထားမဲ့မလွန်စင်းနဲ့ပေါ့ဒါအစာတန်းနဲ့ဆိုင်တော့ရေတန်းတော့လည်းတောက်သုံးရေတန်းရမယ်ပေါ့ရေတန်းအောင်မတောက်နိုင်တော့မှရေကိုကြိုချက်တောက်ဖို့အရေးကြီးအောင်လက်တန်းဆိုတာကတော့စားမစားရင်လက်ကိုတေချာဆင်းမယ်အိမ်သားဆင်းပြီးဆိုလို့ရှိရင်လည်းလက်ကိုစက္ကန့်နဲ့တေချာဆင်းမယ်ပေါ့နောက်ကအိမ်သားတွေလည်းရင်လုံးအိမ်သားပေါ့နော်ထားဖို့လိုပါတယ်
ကဲဆရာအဲ့တော့အခုလိုဒီကာကွယ်တဲ့ကြားရက်ကပဲပေါ့ဆရာနော်ဖြစ်လာပြီဆိုလို့ရှိရင်ဘယ်လိုလက္ခဏာတွေကိုစပြီးတော့သတိပြုရမလဲဆရာဆရာကနေပြတော့ဒီအန်ဒါနဲ့ဝင်းတကယ်လျှော်လာတာဖြစ်ပေါ့နော
်အန်ဒါလည်းအဓိကတော့တော်တော်ဒုက္ခပြည်တယ်ဘာလို့ဆိုတော့တတိုင်းအလိုရှိရင်ဘာမှမတောက်နိုင်ပေါ့နော်အဲ့တော့စားတော့အရေးမဝင်ပေါ့သူကရေမဝင်ဘူးခြေတော့လည်းအန်ဒါပဲနှိုးတော့လည်းအန်ဒါပဲဆိုတော့9နာရီ6နာရီကြာရင်ကလေးကတော်တော်နှုံးခွေသွားတယ်အဲ့ဒါကြောင့်အံပြောက်ဆေးလည်းပြေးပါလေအဲ့ဒါတော့ဒေချာတိုင်းတာနဲ့တ ပြတ်ချက်ပြီးတရားအဲ့အများလို့ရှင်လဲတက်တယ်လို့မျိုးဖြစ်တတ်တယ်ပေါ့နော်တက်တာတကယ်မဟုတ်ဘူးအဲတက်တယ်လို့ဆိုပြီးတော့ခလုံးကလမ်းဖြန့်ကုန်တော့ပေါ့နော်အကျော်ဆွဲတဲ့သဘောမျိုးပေါ့ခဏဖြစ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကဓာရွက်အကုလို့မြတ်တခုကအန်ဒီရဲ့ဘာညာဆိုတစားရီလို့မျိုးပေါ့နော်နည်းနည်းနဲ့ခဏခဏပေါ့တိုင်လို့ရတယ်အဲ့ဝင်းပြတ်တာမဟုတ်ဘူးဆိုတော့ဒီပြင် ည်းသူကသူကောင်းသွားတော့အဲ့တော့နောက်ပိုင်းမှာလည်းဒီဝင်သွားတယ်ဆိုလဲအဲဒါစားရိတ်တိုက်ဖို့လို့တော့ပေါ့နော်ဒါစားရိတ်ဝင်နေကိုရပြီဟိုတစ်ခါလေးကြမိဘတွေကစိုးရိမ်ပြီးတော့တစ်ခါလေဟိုကကျွေးတီကကျွေးလို့တော့အန္နာပူအန္နာပေါ့ဒါစားရိတ်ထဲမှာဒီဂလူးကို့စ်ပါပြီးသားဆိုတော့ဒီပြန်စာမုံဝင်လဲရပါလေနိုင်နေငယ်တည့်ရနေ့ကတော့ရတယ်နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘလို့ကျွေးတင်တယ်ဆရာကြီ
းကလေးကအန်တဲ့အချိန်မှာဒီပြန်အများကြီးကျွေးတော့အန်မယ်နော်နဲနဲနဲ့ဖြည်းဖြည်းမကျင်ရလွယ်တော့ပေါ့ဦးကျင်ရလွယ်လဲဆိုတော့ဓာတ်စားရည်ကတော့အရေဆိုဘိုးကျင်ရလွယ်တော့ဗျာအဲ့ဒီမှာစားလဲပါတယ်ဂလူးကို့စ်လဲပါတော့ကယ်လိုရီလဲရတယ်ပေါ့နော်ဗီတာမင်နဲ့သတ္ထုဓာတ်တွေမပါပေမဲ့လူမနှုံးပေါ့နော်နောက်ပိုင်းမှာအနောက်ဦးဆိုရင်တော့ဝင်းရှောနေလဲဒီဆံပြုတ်တို့ဆွပြုတ်တို့နော်အဲ့လိုခက်ကျဲကျဲပေါ့နော်အစာအာဟာရကိုစားခတ်ပြီးတော့တိုက်ရမှာပေါ့နော်အမေတို့တိုက်တဲ့ကလေးတွေလည်းအမေတို့ဆက်တိုက်ဖို့လိုပါ
တယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာအဓိကကလေးအကြောင်းပြောတယ်ဆိုတော့လူကြီးတွေအတွက်ကောဆရာကြီ
းလူကြီးတွေလည်းဒီလိုပဲဖြစ်ပါလေလူကြီးမှလည်းကုသမှုကသဘောတရားအတူတူပါပဲဒီဓာတ်စာရေးတိုက်ရမှာပေါ့နော်ဆံပြုတ်ကျဲကျဲစားခတ်တာအဲ့လိုမျိုးပေါ့ကလေးတွေမှလည်းဒီလိုပဲဓာတ်စာရေးမတောက်နိုင်ဘူးဇက်တိုက်အားနဲ့ဆိုလို့ရှိရင်တော့ကြောစေးသွားတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အသက်ဆုံးရှုံးနိုင်အောင်သွင်ရတဲ့အနေအထားမျိုးကောရှိတယ်လားဆရာကြီးဒီဝင်းလျှော်တဲ့အနေအထားပြင်ထန်လာရင်ပေါ့နော
်ဒီလိုတော့ရှိအောင်ရတိတ်ပြီးတော့ကုသမှုမရဘူးဆိုရင်တော့လေဆုံးရှုံးတာရှိတယ်ရှားတော့တော်တော်ရှားပါတယ်သူကတိတ်ပြီးတော့ရေတာဆုံးရှုံးတော့ကလေးကနှုံးခွေပြော့သွားတော့ပေါ့ပြီးတော့တတိလဲတစ်ခါလေးမကောင်းမြင်ဖြစ်တယ်ဒီရေပြားတွေပဲမျက်တွင်းတွေတော်တော်ခြိုက်သွားတယ်ပထမပိုင်းမှာရေစားပြီးနောက်ပိုင်းကျဒီရေမတောက်နိုင်လောက်အောင်ကိုပြင်းမှန်းသွားတယ်ပေါ့နော်ကျန်တာနောက်ပိုင်းကြာလို့ရှင်တော့ခြေလက်တွေအေးဆက်တာတော့သွေးပေါက်ကြီးကြာတာတော့သွေးခုန်လုံးဆမ်းမရတာရှောက်ရတယ်ပေါ့ဗျာအဲ့လိုမျိုးဖြစ်နိုင်တော့ဒါပေမဲ့အဲ့လိုဖြစ်တာတွေကတော့ကျွန်တော်တို့စီမံတော့နည်းပါတယ်အိုးကျေးရဒေတာတွေမှာတော့ဖြစ်မလားမပြောတော့ဘူးဒါပေမဲ့တော်တော်များများကတော့ဒီကုသတာရနေပြီဆိုတော့မဖြစ်တော့ပါဘူ
းဟုတ်ကဲ့ဆရာကြီးခုနကပြောတဲ့လက္ခဏာမျိုးဖြစ်လာရင်တော့ဒါအများဆုံးနှိစက်ရဆေးရဆေးကမှာပေါ့နော်ဆရာပြောတဲ
့ဟုတ်ပါ
ဟုတ်ကဲ့တစားရည်သွင်းတဲ့အဆင့်အထိလိုလာမဲ့သဘောပေါ့ဆရာနော်အမြန်ပို့ဖို့လိုပါပေါ့
တော်စီတော်မလို့ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ဆုံးဆရာကြီ
းအဓိကတော့ဒီတစားရည်အကြောင်းပေါ့နော်ကမ္ဘာ့ကျန်းမာရေးအဖွဲ့ဒီမှာပြတစားတို့တွေရှိပါတယ်အဲဝင်းပြဝင်းဆောင်ဖြစ်ရင်အဓိကဒီဆေးပဲဘာလူတွေအမှတ်မှားနေကြတာဟို probiotic လို့ခေါ်တဲ့သက်ဆောင်ဖို့တုပ်ကလေးလည်းရှိတယ်အခုနောက်ပိုင်းမှာခေတ်စားလာတယ်ပေါ့ဗျာဒါပေမဲ့ဒီယူဆာတွေကဝင်းပြဝင်းဆောင်ဖြစ်ရင်အထောက်ကူပြုလုပ်မယ်ဝင်းပြဝင်းဆောင်ဖြစ်တဲ့အချိန်နဲ့အချိန်ကိုနည်းနည်းလျော့စီတယ်ပေါ့ဒါပေမဲ့ဒါတစားတို့မဟုတ်ဘူးအဓိကဆေးမဟုတ်ဘူးဒါရီလူတွေကဓာတ်စားတို့လို့ထင်နေပြီးတော့အဲ့ဒါကိုအားကိုးနေလို့ချိန်မဖြစ်ဘူးအဲ့တော့အဓိကစီရတော့ဓာတ်စားရေးပါဓာတ်စားရေးမှာလည်းဖော်မြူလာရှိတယ်ဒါနဲ့ထုတ်ထားမှဝင်းပြဝင်းစောဖြစ်တဲ့ချိန်မှာအသုံးဝင်တယ်နောက်ပြီးတော့ချွေးထွက်အများရင်သုံးတဲ့ဓာတ်စားရေးတချို့ဓာတ်စားရှိတယ်ပေါ့ဗျာအဲ့ဒါတွေကအချိုးများတယ်ဝင်းပြဝင်းစောမှာသုံးလို့မရဘူးဖော်မြူလာနဲ့ထုတ်ထားတဲ့ဓာတ်စားရေးထုတ်တင်တာတောက်ရမယ်နောက်ဖြော်တဲ့အခါမှာလည်းအချိုးစားမှန်မှရောင်ရမ်းနေတဲ့ဥရေဆုံမှာအဲ့ဒါကြောင့်မလို့ဥမာတထုတ်ကိုဒီ 200cc ဆိုရင် 200cc နဲ့ဖြော်ရမယ်1လီတာဆို1လီတာနဲ့ဖြော်ရမယ်မကျဲဖြော်တာတို့ခွဲပြီးတော့တထုတ်တဲ့အနေနဲ့ခွဲပြီးနည်းနည်းချင်းဖြော်တာတို့အဲ့လိုမလုပ်ရအောင်တော့ဒီတက်စားရည်ကိုဖြော်ထားပြီးရင်24နာရီကျော်တော့အစ်ဖြော်ရမယ်ပေါ့နော်24နာရီကျော်မှတော့ဟုတ်ပါရ
ဲ့ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါရစေ
ဘဝမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံတော်တိုင်းသားနယ်စပ်တွေသားတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
明拉巴选芝麻阿米巴，奶色地大，大英那的天道对干的电色塔的地的把大英的天罗马拿些亚马瑞加罗，全面的倒卖么杜比牛马是江西这个，可怜芝麻木罗上巴萨的要把位路眼米阿表后盘西比罗，挑战那些千万的巴人，大英的天罗也阿地大来片 ，VOA 密码版啊，蒙大英那万英的天罗马南宫诶，阿等阿在林那个，应该内容啊，归拢多个巴人。
芝麻干南航马线，昨天每个三门内都电设备多麻烦。今天呢，当班没注意密码，施工时个没听见木内喷水臭囊差嘞。可怜你今打的那表巴士的五二八位，路外那个那些长站的滴滴，千万来得留地下巴嘞。没注意密码 ，CDF 打破呢 ，CDM 门窗那个位置偷班的所在宿舍前呢，喷水看那样的巴士，隔天呢，我来了该那都五万五六的五个，施工时个做了十多年那个阿老站的长。但是俺那是别单车嘛开了路，嘛都比人家看那个表娃嘞。巴士站隔天哈，嘛都比庙内参加节约个，昨天刚高速一顶头个巴士站皮皮，我往过个咯，嘛都比庙包三包一块买的产品，我来了该你都撇在路底下吧嘞。昨天那五个，那趟那三十块呢，就是把那购买嘛，是公司的配个，怕是开了皮吧嘞。
都卡的斯卡马克隆尼的杜瑞哈，都卡的边巴贝马蒂亚文阿罗洛昆亚普尔对，孙拉那塞耶尼马加奥德格巴都卡的米亚尼，泰米马内萨都卡的斯卡马西德鲁瑞加，萨纳托普当属开加巴嘞，格维塞古萨丁皮波尔钦格雷加，都卡的斯卡内马文特多拉拉古，泰阿纳拜尼加达米塔拉皮巴嘞，泰内阿马贡西农里德比，都卡的斯卡内马嘞，贡西农里德拉拉加。都卡的对阿边特地要为阿罗洛昆亚坡当手尼加拉罗，个人都卡的名讲的 KRC 对业务所不会是个表白嘞，阿这边都卡的斯卡马西的杜瑞哈，阿因路的尼杜，南岸查出来的阿困难的被迫呢，都卡的斯卡个边伢也困难判的被迫当手尼加来批白嘞。台面嘛，那啥嘛，个人都卡的斯卡困难苦呢，个人你都卡的斯卡那苦是比，那是嘛，叔叔帮都卡的物业股当脚是得咯，都卡的过年的阿婆是谈个第二把嘞。
目前呢，对龙江一七年将建设一块人一块，路南坡上的龙南古也拿太阳的路，比呢对建设一定会那个表白嘞，比开来说那过一个，十多秒对路南坡上面变了嘞，那一股泥木等。路那电影不看也比，阿等那的乌地松的乌丹也也是开发嘞，阿里不先去巴比的闹，伢拍路那波上的阿等的阿龙哦，伢你阿奶闹白内围路那波上的龙安哥也拿他来也来路，莫人伢没内嘛，路木改善也阿等他们吸毒的乌个表话嘞。
下面庙办的保庙嘛，多个山出的，第二看路人的乌买你米币，第三抓开吧嘞，从那的十二年伢你办个皮剥开了吧，第保庙他们上月大，再昂一下。有大生阿要念读，多来出言，每年米六百千米地上开了批发嘞，他们生也都爱，庙白马没得回呢。RCSS 都在不会批驳开普拉教，不如唐他的买来苏拉罗第二把布，人家敢得会进行唐他的买下，路途价被人民得送你那批大教，不如买被批批，票被破第二看那个当数价吧嘞。
若看比较多牛马，没得米粒的包围，哎呀，打路包累死看过。地上那堆马是刚是在破一个，潘西抓来落地啊，把人上那那一个年过那十多年年纪，潘西母实在别老年了吧？上那那十多年奶奶辈，牛完全懒得被比，一条街的是，十干那是呢。对人家路里个潘西你打路，阿米么破路都没有看掉个，别话嘞。上那十多年个，较多也是看嘛，打文章里嘞，也得破文等五个。若看得多个，潘西抓别人闹，阿过路。ยาตาริโกสิกังสีตากะพันซีนีดาพิบาร์เรอะลาดูมาจาเดมียาไปจุงอะไรปองนจุ่มยมาสิกังสีตาพ่อเวนเตียโกระคายตัดตอกะพันซีตัวเลอจวยยาตาลิเซนีบาโกเลสิกังสีตาพ่อกะพันซีทาบาร์เร
คู่เสพติดเรื่องราวเรื่องเต้นเสพติดว่ามาบ้าฟีบ้าใจเย็นเรื่องราวเย่เอ็ดดี้จ้าเล็บเพื่อวิโอเอ็มมาบ้างอ่ะมองใจน่าวายเรื่องมาไหนก็เองก็เป็นยาเองฮะจงลานเสด็จเย็นเองยาไปมากวนลงตัวเก็บไว้ที่เสียเพื่อไหนก็เองก็เป็นยาเองอ่ะเรื่องมีเดียโลกันเนี่ยใจเย็นเรื่องโลกามาบารีมันมาเยอะเพราะว่ามาแต่ใส่ถูกตัวบาดเลยแล้วพอแกไปจะช่วยยินดีสกากรอจะมาอเมริกันเนี่ยเต้นเสพติดว่ามาบ้าชม
พี่อาบินเนี่ยประกาศน่าสงสารดีกว่าฟิวเอเดนเอาในกุ้งเองอ่ะเตรียมไปปูชาวาเรชั่น
ကရပြည်နယ်လွိုက်ကော်မြို့နယ်တီလုံးကြီးရွာအုပ်စုကိုနာကြီးရွာနဲ့တော်တဟေးကြီးရွာဘက်မှာဩဂုတ်လ၂၄ရက်နေ့နဲ့၂၉ရက်နေ့တနင်္ဂနွေနေ့ဒီမှာကရင်နယ်မြူရာကာကွယ်ရေးဖွဲ့
ကျွန်တော်နဲ့သူနဲ့ကတော်လိုင်းရေးနယ်မြေမှာဆုံကြတာပေါ့လေဒါပေမဲ့လိုင်းချင်းကမတူပါဘူးသူကစစ်ပဆိုင်ရမှာပေါ့လေသူအရာခံဘုဘဝကျွန်တော်ကတော့တီဝိုင်းခေါင်းဆောင်ပေါ့အဲ့ဒီချိန်မှာမွန်ပြည်တိတ်ပဟိုမှာစစ်ဒါပေမဲ့သူနဲ့ကျွန်တော်နဲ့ကတချင်းကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးနီးစပ်ကြတယ်ဆိုတော့သူတချင်းတွေတော်လိုင်းရေးတချင်းတွေကိုကျွန်တော်ကဟိုတန်စင်လေးမပြောမှာရိတ်
ဒီနေ့အထိပါပဲကျွန်တော်နဲ့သူနဲ့တတင်းလုံငန်းမှာလည်းကျွန်တော်တတင်းလုံငန်းဝင်လောက်တာလည်းသူနဲ့ပဲအတူတူလုပ်ခဲ့တယ်။ဖီအိုအေမြန်မာပိုင်းဌာနမှာအထူးသဖြင့်တော့တိုင်းသားဒေသကပဋိပက္ခနဲ့ပတ်သက်တဲ့တတင်းတွေငင်းကြိုင်းတဲ့ဆိုင်တဲ့တတင်းတွေအများဆုံးရေးခဲ့တဲ့နိုင်ကွန်းအင်ရဲ့တတင်းသမားဘဝအကြောင်းနဲ့ပတ်သက်ပြီးတော့တတင်းစာပညာရက်ကိုတင်
အထူးသဖြင့်တော့ကိုနိုင်ကွန်းအင်ကဒီတိုင်းသားတယောက်မွန်တိုင်းသားတယောက်လည်းဖြစ်တယ်။ဒီပြည်တွင်းပဋိပက္ခတွေမှာလည်းသူကိုယ်တိုင်ကျင်လည်ခဲ့တဲ့လူဖြစ်တဲ့ခါကျတော့ပဋိပက္ခအရေးအကြောင်းကိုအထူးသဖြင့်တော့ဒီနေသက်ဒေတာတိုင်းသားဒေတာတွေကအခြေအနေတွေအကြောင်းကိုကောင်းကောင်းသိပါတယ်။ကောင်းကောင်းသိတဲ့ပြင်မှာသူကဆက်ဆံရေးကောင်းတယ်လူတိုင်းနဲ့ကြည့်တယ်တဲ့။အထူးဖြင့်လူတိုင်းကအဖွ
ဖြစ်တယ်လို့ fever ဝိုင်းတော့သူလှုပ်ဖို့ကင်ဖက်တယောက်ဖြစ်တဲ့ daily chat ကအခုလို့ပြောပါတယ်
ဥပညာနိုင်ကုန်းအိမ်လို့ပေါ့နော်ကျမတို့ကဟိုဟာခင်မင်းကြီးနဲ့တမှုနဲ့ဥညာလို့ခေါ်ကြတယ်ပေါ့နော်သူနဲ့စတိတာတော့ဒီတိုင်းသားတင်းလွာဖီဘာတင်းနန်းလုံးကပေါ့နော်ဒီဖီဘာဒီဗီဒီယိုမှာထုတ်လွှင့်နေစီစဉ်မှာပေါ့အဲဒီတင်းနန်းလုံးကစတိတယ်သူကဖော်ရွေတယ်ပေါ့နော်သဘောကောင်းတယ်နှစ်နောက်ပြပြောင်းရှိတယ်သူဘလို့ပေါ့ကိုင်ဖဲ့ကူလဲမိသားစုမြင့်ကိုမောင်တော်မလိုမျိုးတဘောထားတယ်ပြီးဆက်ဆံတယ်ပေါ့နော်လိုအပ်တာရှိရင်ကူညီပေးတယ်လိုင်းညွန်ပေးတယ်ပေါ့နော်ပြီးတော့ဒီတည်တင်းပိုင်းနေစုံနဲ့သူကအဆုံရေးတယ်ပေါ့တိုင်းနာပေါင်းစုံတည်တင်းနေသူရေးတယ်တဘောကောင်းတယ်သူဟိုအားတဲ့ချိန်ဆိုရင်တချင်းနေဆိုပြီးတော့နောက်နောက်ပြပြောင်းလေးတွေကိုနဲ့အမျိုးရှိတယ်ပေါ့နော်
နိုင်ကွန်းအိမ်ကကွဲလွန်ခံပြီးနေ့ရက်အချိန်ထိသတင်းတွေကိုတင်ဆက်ပေးနေခဲ့သူပါသူအမြဲချိတ်ဆက်မေးမြန်းပြီးတော့သတင်းတွေရယူခဲ့တဲ့သတင်းဆိုးစ်တယောက်ဖြစ်တဲ့ CDF မင်းတပ်အဖွဲ့ကပြောရေးဆိုခွင့်ရှိသူဆလိုင်းရောမန်ကလည်းအခုလိုမျိုးပြောပါတယ
်သူတို့တော်တော်ပြောဖြစ်ပါလေသတင်းချလိုက်တယ်မှာလေသူကနည်းနည်းပါးပါတီမီကော်မရှိတယ်ပြောမလားဒီတာရေမြေနေထားပေါ့နော်မင်းတပ်မျိုးနယ်ရဲ့အဝန်ကြီးမှာပြည်မျိုးနယ်နေရှိတယ်ဘလို့ရှိတယ်ဘာညာဆိုတာကိုသူ့အနေနဲ့လေလိလာသားပုံရပါလေပြီးတော့တစ်ချိန်ခင်းမှာပဲသူကဟိုတရင်ထောက်တတန်းကြာပြီနဲ့တူပါလေစကားပြောတာရှင်းနေပေါ့နော်သူ့ကိုသူမိတ်ဆက်တာပေါ့နော်ကျွန်တော်နိုင်ကွင်းအိမ်မှာဆိုမှမိတ်ဆက်တာရောပြီးတော့ဟိုမိချင်းရဲ့ပွင့်ကိုမေးတာရောညံ့တာရောပေါ့နော်အဲ့လိုလူရင်းတူရှင်းနေပေါ့လေသူနဲ့စကားပြောတဲ့အခါနိုင်မပြောဘူးတခါလေးကြံကျွန်တော်တို့ line နဲ့ဝေးတဲ့အခါမခေါ်ဖြစ်တဲ့အခါလေးဆိုလည်းလေတကူတကခဏခဏခေါ်ရေပေါ့နော်ခေါ်ရေနေတယ်မရမကပြောမှာအချိန်ပေါ်များဆိုခေါ်ရေပေါ့နော်အဲ့လိုမျိုးရှိတယ်လူတယောက်ပဲလို့ကျွန်တော်တို့မြင်မိတာပဲကျွန်တော်တို့ပြောတယ်ဆိုတဲ့ကာလပေါ့နော်ဒီတစ်နှစ်ဝင်းကျင်ပေါ့လေ
တရင်းနဲ့တချင်းတွေကနိုင်ကွန်းအိမ်အတွက်တော့တန်ဖိုးမဖြတ်နိုင်တဲ့အရာတွေဖြစ်တယ်လို့နိုင်ပညာအောင်ကဆက်ပြောပါတယ
်ဒီလိုလေအလုတ်ကင်ကသူ့အလုတ်ကင်ကဒီနှစ်ခုပဲရှိတယ်ကျွန်တော်နဲ့လို့ဆင်တူပါတယ်သူကတချင်းတွေဆိုရင်သူကဆိုကောင်းတယ်သူကဟိုလွန်ခဲ့တဲ့အနှစ်30ကတချင်းတွေဆိုရင်သူမရတာမရှိသလောက်ပဲဗျာတချင်းတွေကသူကျွန်တော်တို့ကတချင်းတိတ်မရဘူးသူကတချင်းဗမာတချင်းတွေမွန်တချင်းတွေတော်တော်လေးကိုရတယ်ဗျာတချင်းတိုင်းလိုပဲအဲဒီလိုမျိုးနောက်သူကအဆိုလည်းကောင်းတယ် သူ့မှာတည်င်းအလုပ်နဲ့တခြင်းမရှိတယ်အသက်ပဲဝမ်းကြောင်းကလည်းတည်င်းအလုပ်ဖြစ်တယ်တခြင်းအလုပ်တော့ငွေမရပါပဲသူ့ရဲ့ဥစ္စာပျော်ရွှင်မှုရဲ့ခံစားမှုရဲ့အဲ့ဒါကိုတော့သူ့ဘဝအတွက်သူအားရကျေနပ်ပါတယ်
တချိန်ကကားဝေါမွန်နျူးစ်ဂရုပမှာအက်ဒီတာနဲ့ရမညာ FM မှာတာဝန်ထမ်းဆောင်တဲ့တိုင်းရင်းသားသတင်းထောက်နိုင်ကွန်းအိမ်ခေါ်ပညာအိမ်ဟာကွယ်လွန်တဲ့အချိန်မှာအသက်54နှစ်ရှိပြီဖြစ်ပြီးဇနီးနဲ့သမီးလေးတယောက်ကျန်ရှိခဲ့ပါတယ်။ကျမတို့သိတဲ့နိုင်ကွန်းအိမ်ခေါ်ပညာအိမ်ရဲ့ဘဝတစ်စိတ်တစ်ပိုင်းအကြောင်းကိုတော့ Fever ပရိသတ်တွေအတွက်ညှိုးငယ်စွာနဲ့တင်ဆက်ပေးလိုက်ရတာဖြစ်ပါတယ်။ Fever တိုင်းရင်းသတင်းလွှာရဲ့အက်ဒီတာကောင်းရမွန်ရရောက်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ရှင်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာအာနာသိန်းစစ်ကောင်စီကခရီးရန်နေချင်းတင်းအုပ်ဆရာပါစတာတဦးပါဝင်လူငယ်အများအပြားကိုဖမ်းဆီးပြီးထောင်ဒဏ်နှစ်ရှည်ချမှတ်နေပါဗျ။တိုင်းရင်းသတင်းလွှာရဲ့အက်ဒီတာလည်းဖြစ် VOA မြန်မာပိုင်းကမွန်တိုင်းသားဝါရင့်သတင်းမှာနိုင်ကွန်းအိမ်အသက်54နှစ်ဟာအင်္ဂါနေ့တုန်းကကွယ်လွန်သွားခဲ့ပါဗျ။
တော်ရရှင်တွေအခုနားဆင်နေကြကြရတာကတော့နေဆက်ဒေတာကတိုင်းရင်သတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအာမီပါ။
တော်ရရှင်တွေအခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်တွေအနေနဲ့ကျွန်တော်တို့ကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကနေပေးပို့နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့ကို VOA ရဲ့ Facebook ကနေလည်းတစ်စစ်ဆက်သွယ်နိုင်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတော့ကိုဝင်းမင်းကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒေါင်ဆန်းစုကြည်ကိုစေအာနာတင်ပြီးလျှို့ဝှက်နေရမှာထိမ့်သိမ်းထားခဲ့တာကနေအခုတော့အချင်းထောင်တဲကိုပို့လိုက်ပါပြီစစ်တပ်ကအာနာတင်ပြီးအရွေးချက်ခံနိုင်ငံကောင်ဆောင်ကနေဖေရှားခံခဲ့ရတဲ့ဒေါင်ဆန်းစုကြည်ကိုနေပြည်တော်အချင်းထောင်ကိုမနေ့ကပြောင်းရွှေ့လိုက်တယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီနေ့အတည်ပြုလိုက်တာပါဒီနေ့ကြားနာစစ်ဆေးတဲ့နိုင်ငံတော်လျှို့ဝှက်အုပ်တွေချိုးဖောက်တယ်ဆိုတဲ့အမှုပါဝင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုအလုံးကိုဒီထောင်တွင်းကအထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးသွားရမှာပါစစ်တပ်အာဏာသိမ်းတဲ့ချိန်2022ခုနှစ်ဖေဖော်ဝါရီလကဒီမိုကရေစီခေါင်းဆောင်ဒေါင်ဆန်းစုကြည်ကိုဖမ်းကပထမအိမ်မှာနောက်လျှို့ဝှက်နေရာကိုရွှေ့ထိန်သိမ်းပြီးအမှုများစွာနဲ့တရားစွဲလာခဲ့ကအခုတော့အကျဉ်းထောင်တည်ထောင်ဆောင်ကိုထပ်ရွှေ့လိုက်တာပါခင်အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်ဖိအားတိုးမြှင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူသက်တွေဆုံးရှုံးရပြီးအထိဒုက္ခပိုပြီးခံစားကြရလိမ့်မယ်လို့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဒီနေ့သတိပေးပြောဆိုလိုက်ပါတယ်။ကုလအထူးကိုယ်စားလှယ် Andrews ကအချိန်တွေပိုယူပြီးထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုပြီးသေကြရပါလိမ့်မယ်။လူတွေပိုပြီးဒုက္ခရောက်ကြပါလိမ့်မယ်။မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့မလေးရှားနိုင်ငံကိုရောက်ဆင်းပြောသွားတာပါ။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေရပ်ပြီးအပြည်သဘောဆောင်ဆွေးနွေးဖြစ်လာရေးဘုံသဘောတူညီချက်၅ရက်အာဆီယံဖွဲ့ဝင်နိုင်ငံကြီးချမှတ်ထားပေမဲ့ဒါကိုလက်တွေ့အကောင်အထည်မဖော်နိုင်တော့အလကားပဲလို့လည်းအထူးကိုယ်စားလှယ်အန်ဒရူးစ်ကဆက်ပြောခဲ့ပါတယ်ခင်ဗျာယူကရိန်းကို EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်လာရေးခနဦးစင်ဖွဲ့ဝင်နိုင်ငံလောင်းဖြစ်ထောက်ခံအတူပြုပေးလိုက်ကြပါတယ်ဒါဟာဥရောပကောင်စီထိပ်သီးဝဲမတိုင်ခင်ဥရောပလွှတ်တော် EP ဘက်ကနေတခဲနဲ့မဲခွဲအတူပြုပေးလိုက်တာဖြစ်ပါတယ်ဥရောပကောင်ဆောင်အားလုံးအနေနဲ့လည်းဒီနေ့နှစ်လေထိပ်သီးပွဲမှာမဆိုင်မထွက်ဆက်ထောက်ခံပေးဖို့သမိုင်းဝင်တာဝန်ရှိတယ်လို့အခုလွှတ်တော်ဆုံးဖြတ်ချက်ထဲမှာတောင်းဆိုထားပြီးဥရောပကောင်စီအကြီးအကဲကလည်းအဲ့ဒီလိုဆုံးဖြတ်ထည့်လိမ့်မယ်လို့ယုံကြည်ကြောင်းပြောထားပါတယ်။ဥရောပကောင်စီဥက္ကဋ္ဌ Charles Michael ကဥရောပကောင်ဆောင်တွေအားလုံးအနေနဲ့လည်းယူကရိန်းအတွက်အခုလိုဆက်ဆုံးဖြတ်ပေးဖို့ယုံကြည်မှုရှိထားပြီးပါပြီလို့ဒီနေ့ပဲပြောလိုက်ပါတယ်ခင်ဗျ။
ရင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရမှုကအလိမ်မှာဖြစ်ပြီးတော့ Supply ဆိုင်ရာ Engineer တွေကတော့ Rob McLean နဲ့ Vasco Valoric တို့ဖြစ်ပါတယ် View American တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 နာရီထိ line တို့ meter 30နဲ့52တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေကြာကျွန်တော်ရပါမယ်
This program has come to you from the Voice of America, Washington.